Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်မေလ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ15 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းရဲ့အစီအစဉ်ပုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာလို့ပြောပြမှာပါမြောက်ကိုရီးယားနိုင်ငံကတာတိုပြစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပြန်လဲဒီကနေ့ပဲဆန်သက်ပြစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်အစ္စရဲနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သည်ကြွားတဲ့ဒီကနေ့မှာဒုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရဲဘက်ကလေကြောင်းကနေပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ထိုင်းပြည်မဟာဗာဂျီယာလောင်ကွန်းရဲ့ပိသိက်ခံနန်တက်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့ကျင်းပပါတယ်ဒီလိုသတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်ဒေါသရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေကတော့စီးရီးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးရှေးဟောင်းယဉ်ကျေးမှုဇုံနယ်မြေကိုစစ်မဲ့ဇုံအဖြစ်နဲ့အမြန်ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုအမျိုးသားလွှတ်တော်မှာတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရပါတယ်ဘာကြောင့်အဲ့ဒီအဆိုကိုတင်သွင်းခဲ့ရပါသလဲ
မြောက်ဦးမှာလည်းနေပြီးလည်းနေငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါပရိုတက်လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်အများပြည်သူနဲ့အရေးကြီးတဲ့ဆိုင်မှာဖြစ်ရမယ်
အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမေပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အမေရိကန်နိုင်ငံမှာတော့စစ်ကြောသုံးဆွဲတာအရင်တုန်းကတားမြစ်ခဲ့ပေမဲ့အခုတော့နိုင်ငံနေရာတော်တော်များများမှာတရားဝင်သုံးဆွဲလို့ရနေပြီဖြစ်တဲ့အကြောင်းသတင်းလွှာနဲ့အတူ NND ရပ်သားအစိုးရလက်ထက် YBS ကစနစ်အကြောင်းတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့တပ်မတော်ကစစ်တိုင်း၅ခုမှာတစ်ဖက်သက်အပြစ်ရထားတာနောက်ထပ်နှစ်လတက်တန်းတိုးတဲ့အကြောင်းကိုဆွေးနွေးကြမယ်စနေညထဲလေးလိုက်ဆွေးနွေးကြနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပင်လဲတဲ့ဒီကနေ့ပဲဆန်သာပစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်နိုင်ငံရဲ့အရှိပိုင်းဝန်ဆန်မြို့ကနေဒေသစံတော်ချိန်မနက်9နာရီကျော်လောက်မှာပစ်လိုက်တာလို့တောင်ကိုရီးယားပူရဲစီဦးစီးချုပ်ကကြေညာချက်မှာပြောထားပါတယ်တဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်နဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့အကြားနျူကလ িয়ার လက်နက်ဖျက်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတော့အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံမျိုးလုပ်လိုက်တာလည်းဖြစ်ပါတယ်တကယ်လို့သာမြောက်ကိုရီးယားကပြစ်လွတ်တာဟာတာတိုပစ်ဒုံးကြီးဆိုရင်တော့နိုင်ငံတကာအရေးယူတန်ခတ်မှုအတွက်သူတို့ပေးထားတဲ့ကတိကဝတ်ကိုဖောက်ဖျက်ရမရောက်ပါဘူးမြောက်ကိုရီးယားကတာဝေဒုံးကြီးဒါမှမဟုတ်နျူကလ িয়ার ဒုံးကြီးမဆန်သက်ပါဘူးလို့ပဲပြောထားတာဖြစ်ပါတယ်အခုနောက်ဆုံးဒုံးကြီးဆန်သက်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကဘာမှပြောလာတာမျိုးမရှိသေးပါဘူးတောင်ကိုရီးယားကတော့မြောက်ကိုရီးယားနိုင်ငံအနေနဲ့စီရေတင်းမာမှုတွေတိုးလာအောင်မလုပ်ဖို့တောင်းဆိုသွားပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒီမြောက်ကိုရီးယားရဲ့ဒုံးကြီးဆန်သက်မှုနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရမ့်ကိုအမျိုးသားလုံးချုပ်ရဲ့အကြံပေးဂျွန်ဘောလ်တန်ကပြပြဆုံဆုံးရှင်းပြထားတယ်လို့ထိတ်တန့်အစိုးရအရာရှိသူကပြောပါတယ်
ဆလိုဗာကီးယားနိုင်ငံပြည်တွင်းတရင်ထုတ်ကုန်တန်ဖိုး GDP ရဲ့200ခန့်နှုန်းကိုလာမယ့်3နှစ်အတွင်းမှာစီးရီး3စီးအဖြစ်တိုးမြင့်သုံးဆွဲမယ်ဝန်ကြီးချုပ်ပီတာပယ်လဂရီနီရဲ့ကြေညာချက်ကိုအမေရိကန်သမ္မတဒေါနယ်ထရမ့်ကချိုးဆလိုက်ပါတယ်အမေရိကန်ထုတ် F-16 စစ်ဖက်သုံးလေယာဉ်တွေကိုလည်းဆလိုဗာကီးယားနိုင်ငံကဝယ်ယူမှာဖြစ်ပါတယ်နှစ်နိုင်ငံအပြန်အလှန်အကျိုးဖြစ်ထွန်းစေမယ့်ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် DCA ကိုရရှိလိုက်ကြောင်းသမ္မတအိမ်ပြည်တော်မှာသမ္မတဒေါနယ်ထရမ့်နဲ့ဝန်ကြီးချုပ်ပယ်လဂရီနီတို့တောက်ချနေကတွေ့ဆုံပြီးပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စောပိုင်းတုန်းကတော့ DCA သဘောတူညီချက်နဲ့ပတ်သက်ပြီးတော့ဥရောပတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Slovakia နိုင်ငံမှာအငင်းပွားစရာကိစ္စတွေပေါ်ပေါက်ခဲ့ပါတယ် DCA စာချုပ်မှာအချက်အလက်တွေကြောင့် Slovakia နိုင်ငံရဲ့အချုပ်အခြာအာဏာကို American နိုင်ငံဝင်ရောက်ဆွတ်ဖက်နိုင်တဲ့ဘက်ဦးတည်သွားနိုင်တယ်ဆိုပြီးတော့ Slovakia နိုင်ငံဂျာယီဌာနကပြောပါတယ်ဒါပေမဲ့လည်းဥရောပတိုက်အလဲပိုင်းနိုင်ငံတချို့မှာတော့ American နဲ့ရရှိထားတဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူညီမှုမှာပါဝင်လို့တဲ့သဘောထားတွေကိုပြသခဲ့တာပါ။ဒါ့အပြင်တနစ်ကြော်ကြဆွေးနွေးပြီးတဲ့နောက်အမေရိကန်နဲ့ဟန်ဂေရီကြားနှစ်နိုင်ငံသဘောတူညီမှုကိုပြီးခဲ့လမှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။အဲဒီစာချုပ်အရအမေရိကန်နဲ့တခြားပြည်ပတပ်ဖွဲ့တွေအနေနဲ့ဟန်ဂေရီနိုင်ငံထဲမှာမဟာဗျူဟာအရတဆွဲခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေကဒီကနေ့မှာဒုံးကျည်တွေပြစ်ခတ်တိုက်ခတ်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနယ်မြေထဲကိုဒုံးကျည်90ထပ်မင်းပြစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့အစ္စရေးဘက်ကပြောပါတယ်အစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်ပါလက်စတိုင်းဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကြောင့်အစ္စရေးဘက်မှာဘလောက်အထိထိခိုက်သေးဆုံးမှုတွေရှိသလဲဆိုတာကတော့မသိရသေးပါဘူးဒါပေမဲ့လည်းပါလက်စတိုင်းဘက်မှာတော့3ယောက်ထပ်မင်းထိခိုက်ဒဏ်ရာရသွားတယ်လို့ ဂါဇာဒေသတာဝန်ရှိသူတွေကပြောပါရယ်မနေ့တောက်ကြနေတုန်းကတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း၄ယောက်သေဆုံးသွားခဲ့တယ်လို့တစ်ချိန်တည်းမှာပဲနှစ်ဖက်နယ်စပ်မှာအပတ်စဉ်ဆန္ဒပြပွဲအတွင်းအစ္စရေးစစ်သား၂ဦးဒဏ်ရာရသွားခဲ့ပါရယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးရွားလာနေပြီးရောဂါကြောင့်သေဆုံးသူပေါင်းတထောင်ကျော်သွားပြီလို့နိုင်ငံတကာချက်ချေအနေနဲ့လာဇန်နီအဖွဲ့ IFRC ကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကတရက်ထဲမှာရောဂါကူးစက်ခံထားသူပေါင်း23ဦးရှိတယ်လို့ IFRC ကဒီနေ့ပြောပါရယ်မနစ်ကအီဘိုလာရောဂါပြန့်ပြီးကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့ဒါဟာစံချိန်တင်လောက်အောင်များလာတဲ့အရေးအတွက်ဖြစ်ပါရယ်အီဘိုလာကြောင့်သေဆုံးသူ1008ဦးထိရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ကြနေမှာ TV ပြောဆိုပါရယ်တမိုင်းမှာကူးစက်ရောမှုဒုတိယအမြင့်ဆုံးဖြစ်တဲ့အီဘိုလာရောဂါထိန်းချုပ်ရေးကြိုးပမ်းချက်တွေဟာကျန်းမာရေးဝန်ထမ်းတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရှုပ်ထွေးနေပါရယ်လူတော်များများဟာအီဘိုလာဆေးကန်းတွေကိုသွားရင်အကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်တဲ့အတွက်အိမ်မှာပဲနေဖို့ဆုံးဖြတ်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အိမ်နီးချင်းတွေကိုရောဂါကူးစက်နိုင်တဲ့အထိဖြစ်လာနိုင်ပါရယ်ရောဂါကူးစက်ခံထားရတဲ့လူနာရေးအတွက်တိုးလာတိုင်းရောဂါကူးစက်ရေးနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေနောက်ဆက်ခံနေရတာပါယောဂကုသခမ်းမှအန်ဒီရနဲ့ရင်ဆိုင်နေရတဲ့လူမှုအတိုင်းအတွက်အတိုင်းဝိုင်းအတွက်အချိန်မြင့်ဆောင်ရွက်ဖို့လိုအပ်နေချိန်မှာ FRC ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးချိန်ချောက်ခံရတဲ့အပြင်ယောဂကာကွယ်ထိန်းချုပ်ရေးအတွက်လိုအပ်တဲ့အထောက်အကူတွေမပြည့်မစုံဖြစ်နေတယ်လို့ IFRC ရဲ့အီဘိုလာယောဂစီမံကိန်းအရာရှိနီကိုဖာစီနာကပြောပါတယ်ခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9390ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းပြည်မဟာဝဇီယလောင်ကွင်းရဲ့ဘိတ်သိက်ခံနန်းတက်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကောင်မြော်မှဒီကနေ့ကျင်းပခဲ့ပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဇီယလောင်ကွင်းရဲ့နန်းတက်ပွဲအခမ်းအနားကိုဒီကနေ့စနေနေ့ကစတင်ပြီး3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်30လောက်အကုန်ကျခံကျင်းပခဲ့တဲ့ထိုင်းပြည်ရဲ့နန်းတက်ပွဲအတွက်ရုပ်တံကနေလည်းထုတ်လွှင့်ပြသခဲ့တာပါ။ထိုင်းပြည်ကြီးဘူမီဘောအဒူရာဒက်က2016အောက်တိုဘာလမှာနှစ်ရွာဆန်သွားပြီးတဲ့နောက်မှာရမမင်းဆက်ရဲ့တတမမြောက်ဘရင်အဖြစ်တားတော်ဝဇီယာလောင်ကွန်းကစီမင်းခံဘရင်စနစ်အရာထီနန်အရအရာကိုဆက်ခံတာဖြစ်ပါတယ်။ဘရင်ကြီးဘူမီဒေါ်အဒူလာဒက်ဟာ1959ကနန်းတက်ခေတာကြောင့်တဟာနှစ်ပေါင်း80နှစ်ပါအတွင်းပထမဆုံးအကြိမ်ဘရင်ရဲ့နန်းတက်ပွဲဖြစ်သလိုထိုင်းနိုင်ငံသားအတော်များများအတွက်လည်းတဟာပထမဆုံးအကြိမ်နန်းတက်ပွဲအခမ်းအနားကိုတွေ့ဖူတာပါ။ထိုင်းပြည်မဟာဝဇီယာလောင်ကွန်းကတနင်္လာနေ့မှာတော့နိုင်ငံခြားသံတမန်တွေအပါအဝင်တိုင်းသူပြည်သားတွေကိုတွေ့ဆုံသွားမှာဖြစ်ပြီးအဲ့ဒီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်ကြေညာထားပါတယ်။ပြည်ခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ဘုရင်ဝဇီယာလောင်ကွန်းဟာနန်းတော်ဆောင်တပ်ရဲ့တပ်မှုစုတီတာကိုလက်ထပ်ထိမ်းမြှောက်ခဲ့ပြီးမိဖုရားတင်မြှောက်ခဲ့ပါတယ်။ထိုင်းဘုရင်ဝဇီယာလောင်ကွန်းဟာအရင်ကအိမ်ထောင်30ရှိခဲ့ပြီးအဲ့ဒီအိမ်ထောင်တွေနဲ့တာသမီ9ယောက်ရခဲ့ပါတယ
်။အိန္ဒိယနိုင်ငံရှေးပိုင်းဩဒစ်ဆာဘီနယ်မှာဖနီဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ယောက်ထိဆုံးသွားခဲ့ပါတယ်။ဒီမုန်တိုင်းဟာလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။အဲ့ဒီနောက်ဒီကနေ့စနေနေ့မှာတော့မုန်တိုင်းဟာအရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဦးတည်၍ရှားသွားခဲ့ပြီးတော့လူတသန်းကျော်လောက်လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်။ဖနီမုန်တိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးချိန်မှာတော့အင်အားလျော့ချသွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ဖနီဆိုင်ကလုန်းမုန်တိုင်းကြောင့်ဖြစ်လာတဲ့ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုတော့အိန္ဒိယအာဏာပိုင်တွေကလေးလာအကဲဖြတ်နေကြပါတယ်။မုန်တိုင်းလမ်းကြောင်းပေါ်ကခံယူရမ်းမြို့ဖြစ်တဲ့ပူရီမြို့မှာတော့တနအီကို124မိုင်လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ခဲ့သလိုအိမ်ခေါင်မိုးတွေလမ်းသာထစ်ပင်တွေလဲတာအပျက်စီးတွေအတော်များများရှိခဲ့ပြီးတော့ပြည်နယ်တဝန်းဒဏ်ရာရတဲ့သူဟာ116ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းမုန်တိုင်းကြောင့်ခံယူရမ်းဒေသတွေမှာပင်လယ်ရေလိုင်းတွေမြင့်တက်လာခဲ့ပြီးတော့မြန်မာနိုင်ငံကယ်ယူရန်တျောက်ဒီအနေမိုင်းဒေသတွေကရွာတွေဒါဇင်နဲ့ချီပြီးလဲရေမြုပ်ကုန်တယ်လို့ဒါကာမြို့ကဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အနေအများဆုံးကြားရောက်နိုင်တဲ့နေရာတွေကလူ 1.2 သန်းလောက်ကိုမုန်တိုင်းကယ်ဆယ်စခန်း 4,000 လောက်ကိုချွေပေးခဲ့ရပါတယ်။မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနိုအခါလီခရိုင်မှာအင်ဂျီအတော်များများပျက်စီးသွားသလိုနှစ်နှစ်သားရဲ့ကလေးတစ်ယောက်သေဆုံးပြီးတော့လူ30ကျော်ဒဏ်ရာရသွားတယ်လို့ဒေသခံအာနာပိုင်တွေကရိုက်တာသတင်းဌာနကိုပြောပါတယ်ဗျာ။
ခရီးတဲ့136ယောက်တင်ဆောင်လာတဲ့မိုင်ယာမီလေကြောင်းလိုင်းက Boeing 737လေယာဉ်ဟာအမေရိကန်အရှေ့ပိုင်း Florida ပြည်နယ်က Jacksonville မြို့ Naval Air စစ်လေယာဉ်ကွင်းမှာဆင်းသက်တဲ့အချိန်လမ်းချော်ပြီးတော့ St. John မြစ်ထဲကိုချော်ကျသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ကျူဘားနိုင်ငံ Guantanamo စစ်အခြေစိုက်စခန်းကနေထွက်လာတဲ့လေယာဉ်ဟာမနေ့တောက်ကြနေ့ညကမိုးကြိုးမုန်တိုင်းကျနေတဲ့အချိန်မှာပဲလေယာဉ်ပြေးလမ်းပေါ်ဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ပြေးလမ်းအဆုံးမှာရှိနေတဲ့မြစ်ထဲကိုကျသွားတာလို့ WOKV TV ဒေတာရင်းရုပ်မြင်တန်ကြားသတင်းဌာနကပြောပါတယ်။ဒဏ်ရာရသွားခဲ့တဲ့ခီးတဲ့20ဦးကိုစီရင်ခေါ်သွားပေမဲ့သူတို့ကအခြေအနေမရှိဘူးလို့အဲ့ဒီသတင်းဌာနကပြောပါတယ်။အဲ့ဒီလေရင်မြစ်ပေါ်မှာပေါ်နေတာကိုတပ်ပုံတွေထဲမှာတွေ့ရပါတယ်။ရေပြင်ပေါ်ယူစိန်ထွက်ကြလာတဲ့လေရင်စီတွေကိုပြတ်မသွားအောင်ဝိုင်းဝန်းလုပ်ကိုင်နေကြတယ်လို့ Jacksonville မြို့တော်ဝန် Larry Curry ကပြောပါတယ်။ Boring Company ပြောခွင့်ရသူကတော့ဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့သတင်းအချက်အလက်တွေကိုစုဆောင်းနေတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ဘုံမောက်ကတော့တော့တန်ကိုတကူကူမရှိနဲ့နိုင်သွားခဲ့ပါတယ်။ဘုံမောက်အတွက်ဂိုးကိုတော့ Nathan Ake ကမိနစ်90မှာခေါင်းတိုက်ပြီးတော့သွင်းခဲ့တာဖြစ်ပါတယ်။ဒီပွဲမှာတော့တန်အသင်းဘက်က Song အပါအဝင်နောက်တစ်ယောက်လည်းထုတ်ခံခဲ့ရပါတယ်။ဒါကြောင့်တော့တန်ဟာဒီပွဲမှာ6ယောက်နဲ့ကစားခဲ့ရတာဖြစ်ပါတယ်။မနေ့ကကစားသွားတဲ့ဘောလုံးပွဲမှာတော့ Everton ကပန်လီကိုနှခုကိုမရှိနဲ့နိုင်သွားပါတယ်။ Everton အတွက်ဂိုးတွေကိုတော့18မိနစ်နဲ့မိနစ်20တွေမှာသွင်းယူခဲ့တာပါ။18မိနစ်မှာ Everton က Richarlison ကဝေးကနေခံတာကိုပန်လီကဘမ်မီနဲ့ထိပြီးတော့ဝင်သွားခဲ့လို့ Everton အဖွင့်ကိုရပါတယ်။ဒုတိယဂိုးကိုတော့မိနစ်20မှာ Coleman ကခေါင်းတိုက်ပြီးတော့သွင်းယူခဲ့တာဖြစ်ပါတယ်။ဒီကနေ့ကြံတဲ့ပွဲစဉ်တွေမှာတော့ Wolves နဲ့ Fulham, West Ham နဲ့ Southampton တို့ကစားနေကြပြီးတော့ Cardiff နဲ့ Crystal Palace, Newcastle နဲ့ Liverpool တို့လည်းကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတော်ကိုတင်ဆက်ပေးကြပါတယ်စီရေးပရိပခတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြောက်ဦးရှေးဟောင်းယဉ်ကျေးမှုနေဒေသကိုစစ်မဲ့ဇုံဖြစ်နေအ мян ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးဆိုအမျိုးသားလွှတ်တော်မှတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရတယ်လို့တင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးဇေဒီပထိုးတတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ဖို့လက်နက်ကြီးကြီးတွေမကြဖို့ရခိုင်ပြည်နယ်လွှတ်တော်တွေကအဆိုတင်သွင်းမှုကိုတော့အဆိုလက်ခံပြီးတော့လာမယ့်တနင်္လာနေ့မှာဆွေးနွေးကြဖို့ရှိတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေလက်နက်ကြီးကြီးမခစေဖို့လွှတ်တော်ကိုယ်စားလှယ်တွေဘလို့ကြိုးပမ်းလှုပ်ဆောင်နေပါသလဲ
မြမအစိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တက်အေအေတို့ကြာစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်း6မြို့နယ်တွေကမြောက်ဦးမြို့နယ်တွေမှာတော့စစ်ရေးတင်းမာနေစေဖြစ်လို့မြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေကိုစစ်မဲ့ဇုံသတ်မှတ်ပေးဖို့ရဲရှေးဟောင်းနယ်မြေရဲ့လက်နက်ကြီးကြီးစံတွေမကြရအောင်ဒါတွေအပြင်ဒီရှေးဟောင်းနယ်မြေထဲမှာလက်နက်ကင်တက်တွေတက်ဆွဲနေရယူထားတာမရှိအောင်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရဘက်ကအရေးတကြီးဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးအဆိုတွေတင်သွင်းပြီးတော့ကာကွယ်စောင့်ရှောက်နိုင်ရေးကြိုးပမ်းနေကြပါတယ်အမျိုးသားလွှတ်တော်မှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကနေပြီးတော့ရခိုင်မြောက်ဦးရင်ကျေးမှုဒေသကိုစစ်မဲ့ဇုံအဖြစ်အ мян ဆုံးသတ်မှတ်ဆောင်ရွက်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုတင်သွင်းခဲ့ပါတယ်ဒါပေမဲ့လည်းစစ်မဲ့ဇုံသတ်မှတ်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမရှိသလိုလွှတ်တော်ဥပဒေဒီဥပဒေတွေမှာလည်းပြဋ္ဌာန်းထားခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပယ်ချခံခဲ့ရပါတယ်ရခိုင်လွှတ်တော်ကိုယ်စားလှယ်မတ်ထုမေက
ဒီမှာနည်းနည်းကတော့ဒီမြောက်ဦးကို၃ရက်တာပေါ့နော်ကိုကိုရန်ကြောပြီးတော့လေ့လာခဲ့တယ်အပီဒီရဲ့အပန်းလေးပါအကုန်နားထောင်ခဲ့တယ်။နောက်ရတဲ့ပရင်းချက်လက်တွေအကုန်အလေးလာခဲ့တယ်။ဆိုတော့အဓိကတော့ဒီရှင်ဟောင်းအမွေနှစ်စုံဖြစ်တဲ့မြောက်ဦးကိုဟိုဒီလက်နဲ့ကြီးငယ်နဲ့ဒါကြိခတ်နေတဲ့အရာတွေကိုအဲ့ဒါဘလို့မှမဖြစ်အသင့်မဖြစ်ထိုက်ဘူး။ဒါဥပဒေမှာလည်းပဲရှင်ဟောင်းစုံတွေကိုစိုးရနေနဲ့ကာကွယ်ရမယ်လို့ဒီကျွန်မကစစ်မဲ့စုံတတ်မှတ်ပေးဖို့အတွက်နေပြီးတော့အရေးကြီးအဆိုတင်ခဲ့တာပေါ့။မြောက်ဦးမှာလက်နဲ့ကြီးလက်နဲ့ငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါပရိုတက်လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်။အများပြည်သူနဲ့အရေးကြီးတက်ဆိုင်နဲ့ဖြစ်ရမယ်လို့ပြောပြထားတယ်။ဆိုတော့အများပြည်သူမဟုတ်ဘူးဒါတက္ကသိုလ်လုံးထဲတော်မှာ World Heritage ဖြစ်လာလို့ရှင်တက္ကသိုလ်လုံးထဲတော်မှာတက်ဆိုင်
တကြောင်မလို့အများပြည်သူနဲ့သက်ဆိုင်နေဆိုတာကတော့သိချင်တယ်ဒီစစ်မဲဆောင်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားခြင်းမရှိဘူးပေါ့နောက်တစ်ခုကအရေးကြီးဆုံးနဲ့ပတ်သက်ပြီးတော့မြို့သားလွတ်တော်မှာရှိတဲ့ဥပဒေနည်းဥပဒေမှာလည်းပဲအရေးကြီးဆုံးနဲ့ကန့်ညီရမယ့်ချက်လည်းရှိတယ်ဒီအရေးကြီးဆုံးကိုပြင်ပြကဥပဒေပြီးတော့အထာကြီးရတယ်ကျွန်တော်တို့စာနဲ့ကြံပြန်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်လွတ်တော်မှာလည်းမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေကိုလက်နက်ကြီးကြီးတွေမကြောက်စေဘူးဇေဒီပထိုးတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ပွားစေဘူးအရေးရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးဆိုတင်သွင်းခဲ့တာကိုတော့ရခိုင်ပြည်နယ်လွတ်တော်ကလက်ခံခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်မှာလာမယ့်တနင်္လာနေ့မှာတော့အဲ့ဒီအဆိုကိုအရေးကြီးဆွေးနွေးကြဖို့ရှိတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသားစိန်က VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်မှာလည်းပဲမြောက်ဦးအမွေအနည်းနဲ့ပတ်သက်ပြီးတော့မြောက်ဦးဒီရှေးဟောင်းဇာတိပထိုးတိုင်းလူအနာမှာပေါ့နော်အာဒီတက်ပွဲတွေမဖြစ်ဖို့ပြီးတော့လက်နဲ့ကြည့်လက်နဲ့ငယ်တွေမဖြစ်ဖို့အဲ့ဒါကိုအစိုးအဖြစ်တင်ထားတာရှိပါဖလော့တော်ကတော့အဲ့ဒီအစိုးနဲ့ပတ်သက်ပြီးတော့လက်ခံဆွေးနွေးဖို့အတွက်အတည်ပြုခဲ့ပါကျွန်တော်တို့မြောက်ဦးအမွေအနှစ်ဆိုတာဥက္ကူမြောက်ဦးသားတွေပိုင်ဆိုင်တယ်လို့ရခိုင်သူရခိုင်သားတွေလည်းပိုင်တယ်ရခိုင်သူရခိုင်သားတွေပိုင်တယ်လို့ကျွန်တော်မြန်မာနိုင်ငံလူနိုင်ငံသားအားလုံးပိုင်ဆိုင်တဲ့အမွေအနှစ်ဖြစ်ဒါဟာကဘာအမွေနှစ်စည်းရင်းလေးကိုဝင်ပေါ်လို့ရှိရင်ကဘာသူကဘာသားတွေရဲ့အမွေနှစ်ဖြစ်တော့ပါလိမ့်အထူးသဖြင့်စစ်မဖြစ်ဖို့ပေါ့နော်ပြီးတော့လက်နဲ့ကြည့်လက်နဲ့ငယ်အဲမဖြစ်ဖို့အထူးအရေးကြီးပါတယ
်မြောက်ဦးပါဝေးမြန်မာနိုင်ငံတွင်းကရှေးဟောင်းရေးကြီးမှုဒေသတွေကိုစစ်မဲ့ဆောင်အဖြစ်အခြေခံဥပဒေမှာအမြဲဆုံးပြဋ္ဌာန်းနိုင်မှုလိုအပ်နေပြီဖြစ်တယ်လို့လုံဆောင်နိုင်တဲ့လီလန်တွေနဲ့ဆက်ပြီးစူးစမ်းသွားမယ်လို့ရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေကပြောပါတယ
်ဒီအစိုးရအရေးကြီးချင်နေမပိုက်ညီဘူးမဟုတ်ဘူးစစ်မဲ့ဆောင်ဆိုတဲ့ပေါ်ပြချက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာမပါရှိဘူးဆိုလို့ရှိရင်တော့ဒီစစ်မဲ့ဆောင်ဟောတာဒါကိုကိုယ်စားပြုနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတိတိုင်းမဆန့်ကျင်တဲ့ဟောတာတလုံးကိုတော့ရှားမှာပေါ့ရှင်။ရှားပြီးတော့မှနေပြီးတော့ကွန်ပျူတာဖုန်းတို့ကြိုးစားကြည့်မယ်လို့ပြင်ဆင်ထားတယ်ပြင်ဆင်နေတယ်။ဒီရှိအောင်အမွေနှစ်ကထင်းပင်းရမယ့်အရာတွေနေပြီးတော့နိုင်ငံတော်အနေနဲ့လည်းတာဝန်ရှိတယ်။နိုင်ငံတော်နိုင်ငံသားမှလည်းတာဝန်ရှိတယ်။ဒါနဲ့ပဲဖြစ်တော်အနေနဲ့လည်းတာဝန်ရှိတယ်လို့ကျွန်မယုံကြည်တယ်။ဒါကြောင့်မလို့စစ်မဲ့ဆောင်ဆိုတဲ့အရာကိုတော့လက်ထပ်ရှိဖြစ်စည်းပုံကိုနေပြီးတော့ပြင်ဆင်တဲ့အခါမှာတော့မဟုတ်အတိတ်ရဲစဲတဲ့အခါမှာတော့ဒီစမေဇုံဆိုတဲ့ဟာကိုတာဖြစ်အောင်ကြိုးစားရမှာပဲဟုတ်ကဲ့ရှင
်ရခိုင်ပြည်နယ်သူပြည်နယ်သားတွေအပါအဝင်မြန်မာနိုင်ငံသားတွေကတံပိုးထားတဲ့ UNESCO ကမ္ဘာရှေးဟောင်းအမွေနဲ့စည်းရင်းဝင်အဖြစ်သတ်မှတ်နိုင်ရေးကြိုးစားနေတဲ့ရခိုင်ရှေးဟောင်းပြောင်းဦးမြို့တို့ရဲ့ရင်ကျေးမှုတံပိုးကြီးမားလာတဲ့ဇေဒီပထိုးတွေအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ခံရလို့လက်နက်ကြီးကြီးတံတွေနဲ့တုံခါမှုတွေကြောင့်အဆောက်အုံတွေပြိုကျပျက်စီးသွားနိုင်တဲ့အန္တရာယ်ဖြစ်နေတယ်လို့လည်းမြောက်ဦးရင်ကျေးမှုအမွေနဲ့ဒေသထိတ်သိမ်းဆောက်ရှောက်ရေးအသင်းကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့လည်းမြောက်ဦးရှေးဟောင်းတံပြင်းထဲမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိပါဘူးလို့လက်နက်ကင်တပ်တစ်ဖက်စလုံးကတော့ညှင်းဆက်ထားပါတယ်ရှင်ဖီယိုရေမြန်မာပိုင်းရဲ့စနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာဆေးကြောက်သုံးဆွဲနိုင်တဲ့အခြေအနေတွေအကြောင်းသတင်းတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဆေးကြောက်သုံးဆွဲတာကိုတစ်ချိန်လုံးကတားမြစ်ပြီးတော့ကဲ့ရဲ့ရှုံချခဲ့ကြပေမဲ့လည်းအခုအခါမှာတော့နိုင်ငံရဲ့နေရာတော်တော်များများမှာတရားဝင်သုံးဆွဲလို့ရလာနေပြီဖြစ်ပါတယ်အဓိကအားဖြင့်တော့ဆေးဝါးအဖြစ်အသုံးပြုမှုတွေဖြစ်ပေမဲ့အပျော်အပန်းဖြစ်အနေနဲ့လည်းပို့ပြီးတော့မှသုံးလာနေကြပါတယ်ဆေးကြောက်သုံးဆွဲတာကခိရည်စည်းကြောင်းတစ်ခုလို့ဖြစ်လာနေတာနဲ့အမျှငငယ်တုန်းကဆေးကြောက်သုံးခဲ့တဲ့အသက်80 80အရွယ်အမေရိကန်တွေဟာအသက်အရွယ်အရာနာကျင်ကြိုက်ခဲမှုတွေကိုတက်တာပျောက်ကဲအောင်လို့အခုအခါမှာတော့ဆေးကြောက်ပါတဲ့ပစ္စည်းတွေကိုလည်းအသုံးပြုလာနေကြပါပါတယ် VOA သတင်းတော့ဇလတိကဟုတ်သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားတောင်ပိုင်းကပင်စင်စားတွေနေထိုင်တဲ့ Laguna Woods Village ကတက်ကြီးရွယ်တွေဟာ Santa Ana မြို့မှာရှိတဲ့ဈေးကြောင်းနဲ့ကုတဲ့ဈေးကန်းတွေကိုဘတ်ကားနဲ့လာတိုင်းသွားရောက်ပြီးတော့အိမ်မှာပင်ကိုကစားနည်းတွေကစားစားတောက်ပြီးတော့ဈေးကြောင်းတွေယူကြပါတယ် Tracy Vincent ဟာအသက်58နှစ်အရွယ်ဈေးကြောင်းသုံးဆဲသူဖြစ်ပါတယ
် I like to run around and started having issues with my knees and somebody suggested well why don't you try smoking pot
တမားပြေးရတာကြိုက်လို့ပြေးလဲပြေးပြေးတယ်လေဒါပေမဲ့ပြေးတာများလာတော့ဒူးအားစပြီးတော့နားလာပါတယ်အဲ့မှာတယောက်ကဈေးကြောင်းရှူပါလားအဆင်မြင့်တွေနားတာပျောက်တယ်တက်တာစီတယ်ဆိုပြီးတော့အကြံပေးလို့ပ
ါဈေးကြောင်းသုံးဆဲဖို့ကိုစိတ်ဝင်စားမှုအများဆုံးကတော့အသက်65နှစ်နဲ့အထက်လူကြီးတွေဖြစ်ကြပါတယ်ဒီတဲကတချို့တွေကလည်းသူတို့ငငယ်ကဈေးကြောက်ကိုသုံးမှုကြတယ်လို့ပြောပါတယ်အသက်80အရွယ် Adele Frasella ကတော့
I used to do it when I was like 18 19 20 and had a baby got married and stopped doing it
ကျမအသက်18 19 20လောက်ကသုံးမှုပါတယ်။နောက်တော့အိမ်ထောင်တွေကြကလေးတွေရပြီးမသုံးတော့ပါဘူး။တခါတလေတော့လည်းပြန်သုံးချင်ပါတယ်။ဒါပေမဲ့နည်းနည်းကြာရတော့လည်းမသုံးချင်တော့ပါဘူး။ဒါပေမဲ့အသက်အရွယ်တစ်ခုကိုရောက်လာပြီးတော့အေးအေးဆေးဆေးဖြစ်လာတဲ့အခါကျတော့လည်းအားနေတော့လူတိုင်းကပြန်သုံးလာနေကြပါတယ်
။ဇန်နာအနာမှာရှိတဲ့ The Bud and Bloom ဆေးကြောင်နဲ့ကုတဲ့ဒီဆေးကန်းကအသက်ကြီးရွယ်တွေကိုဘတ်စကားနဲ့အခမဲ့ကျိုးပို့လှုပ်ဆောင်ပေးပြီးတော့ဆေးကြောင်ကိုလည်းအန္တရာယ်မဖြစ်အောင်သုံးစွဲနိုင်မဲ့နည်းလမ်းကိုပါပေးထားပါတယ်။ဒေါက်တာဘော်နီဂိုးစတိုင်ဟာဆေးဘက်ဆိုင်ရာအကြံပေးဖြစ်ပါတယ
် We have to be very cognizant of the fact that it can interact with certain other medications
ဆေးကြောက်ကတခြားဆေးတွေတောက်နေတဲ့သူတွေအတွက်အကျိုးဆက်တွေရှိနိုင်တယ်ဆိုတာကိုတော့ကျမတို့သိဖို့လိုပါတယ်အဲ့တော့တကယ်လို့အသက်အရွယ်ကြီးရင်တဲ့သူတယောက်ဒါမှမဟုတ်တခြားဆေးတွေအများကြီးတောက်နေရတဲ့သူတွေသွေးကျဲဆေးတွေလိုမျိုးတောက်နေရတဲ့သူတွေအနေနဲ့သူတို့ရဲ့ဆေးရဝင်းနဲ့အမှန်တကယ်ဆွေးနွေးသင့်ပါတယ်ဒါမှအရေးပေါ်ဌာနကိုမရောက်မှာပ
ါရေဘူးရအဖြစ်တော့ဆေးကြောင်းနဲ့ပတ်သက်ပြီးနောက်ထပ်သူတွေသနာတွေလှုပ်ဖို့လိုအပ်တယ်လို့ကျောင်းကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းဆေးကြောင်းကိုမှန်မှန်သုံးစွဲခြင်းအဖြစ်အသက်ကြီးတဲ့သူတွေခံစားရတဲ့အိမ်မပြောတာစိုးရင်ပူပန်တာစိတ်ပင်ပန်းနှွမ်းနေတာအစ်စ်ရောင်တာခန်းနာတာကြွက်သားတွေတောင်းတနေခြင်းတာစိတ်ဆိုးဒေါသဖြစ်တာတို့လိုရောဂါမျိုးတွေကိုတတ်တာပျောက်ကင်းစေတယ်ဆိုပြီးတော့အများစုကသဘောတူလက်ခံထားကြပါတယ်ဆေးကြောက်ကအမေရိကန်ပင်မခေရည်စည်းကြောင်းကိုဝင်းအောင်လာနေတာနဲ့အမျှဆေးတန်းပြာခွက်လျှက်စစ်ဆေးတန်းဆေးကြောက်စီတကြားလုံးစတဲ့ဆေးကြောက်နဲ့ဆက်နွယ်တဲ့ကုန်ပစ္စည်းလုပ်ငန်းတွေကလည်းကြီးထွားလာနေပါတယ်ဘီဘိုကုမ္ပဏီကိုပူးတွဲတည်ထောင်သူစကော့တ်ကမ်ဘယ်ကတော့
It just shows that weed has permeated the full spectrum of society you know like in 3 years it's gone from
ဆေးကြောက်ကိုလူပေါင်းတိုင်ဝမ်တစ်ခုလုံးကခြေခြေပြင်းပြင်းအသုံးပြုလာကြတယ်ဆိုတာကိုဒါကပြနေပါတယ်လုံးဝနှစ်နှစ်သုံးနှစ်လောက်ကဆိုရင်ဒီကယ်လီဖိုးနီးယားမှာရှိတဲ့ဆေးကန်းတွေကိုတွားတာဘာနဲ့တူနေသလဲဆိုတော့ထောင်ကလွတ်တဲ့သူတွေသူတို့ကိုစောင့်ကြည့်နေတဲ့ရဲရဲရှိကိုတွားတွေ့နေရတယ်လို့ပါပဲ
American Federal ဥပဒေအရတော့ဆေးကြောက်ကိုဆက်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်ဒါမဲ့လည်းကယ်လီဖိုးနီးယားအပါအဝင်တခြားပြည်နယ်10ခုကတော့ဆေးကြောက်ကိုပန်းဖြေဖို့အတွက်အပြင်ဆေးဝါးကုသမှုပါပါအသုံးပြုဖို့အတွက်တရားဝင်ခွင့်ပြုထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ် NND ရသားဆွေရလက်ထက်မှာတော့ရန်ကုန်မြို့ရဲ့အဓိကသယ်ယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့မထသရင်လိုင်းကနေ YBS လို့ပြောင်းလဲပြီးတော့ရင်လန်းချောင်းအစ်စ်တွေကနေရင်လိုင်းအစ်စ်တွေနဲ့ပြည်ဆွဲနေပါတယ် YBS တွေပြည်ဆွဲနေတာနှစ်နှစ်ကျော်လာတဲ့အချိန်မှာတော့ခီးသည်တွေအနေနဲ့ရင်စည်းကကိုငွေသားအပြင်ကတ်နေပါပေးချေနိုင်တော့ပါပါဒါပေမဲ့လည်းဒီလိုမျိုးကတ်စနစ်ကိုလူတိုင်းသုံးနိုင်မှာမလားရင်ပိုင်ရှင်တွေအနေနဲ့ရောရင်စည်းကတွေကိုဘလို့သိသိနိုင်မလဲဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်အပြည့်အစုံကိုတော့မြေမကခသတင်းအေဂျင်စီကကိုထုဆက်တင်ပြပေးထားပါတယ
်ရန်ကုန်မြို့မှာပြည့်စွဲနေတဲ့ YBS ရှင်တွေဟာရင်နောက်လိုက်မှာပါတာကြောင့်ခီးသည်တွေဟာအကျွေနဲ့ပတ်သက်ပြီးအခက်အခဲတွေနေစဉ်ရှိနေပါတယ်ဒီအကျွေးပြဿနာကိုဖြေရှင်းဖို့ရင်တွေပေါ်မှာကတ်စနစ်နဲ့ငွေပေးချေနိုင်အောင်လှုပ်ဆောင်နေရမှာကတ်စနစ်လှုပ်ဆောင်မဲ့ကုမ္ပဏီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ရန်ကုန် Payment Service Company တို့မက်လာထဲမှာသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းကတ်စနစ်ကိုပြောင်းလဲလိုက်ရင်ပြည်သူအများစုကအသုံးပြုရတာနဲ့ငွေဖြည့်ရတာလွယ်ကူပါမလားဆိုတဲ့စိုးရိမ်စိတ်တွေရှိနေပါတယ်။လာတာမျိုးနယ်မှာနေထိုင်တဲ့ကိုကျော်ချင်းသန်းကတော့ YBS ကတ်စနစ်နဲ့ပတ်သက်လို့အခုလိုပြောပါတယ်။
အဲကျွန်တော်ကတော့အနေငယ်တော့ကြံပြင်းနေပါဗျာကတ်စနစ်ကတော့လူတိုင်းတော့အချို့လူတိုင်းသုံးတော့သုံးလာကြမှာပဲနောက်ပိုင်းတော့ဒါမှစခြင်းကတော့ကျွန်တော်ခက်ခဲဖြစ်မယ်ဆိုတော့ကျွန်တော်ချို့လူရေကြောပါဗျာအခုကျွန်တော်ဗီဇာကတ်တော့မှအချို့ရေတိတ်မသုံးသက်တာရှိတယ်သုံးသက်တာရှိတယ်လူအများစုကတော့လူအထွေတွေပြောလို့အလွားအမျိုးပေါင်းလို့ရှိတယ်ဆိုတော့ကျွန်တော်တို့ကဘယ်လိုပြောရမလဲကတ်ကတော့အဲချို့လူတွေအစင်ချို့လူတွေအစင်ပြအဲ့တော့ကျွန်တော်တို့နည်းနည်းပါပြန်ပြီးတော့ training ပြန်ပေးရတော့ဒါမှမဟုတ်ကျွန်တော်အသိပညာပေးဖို့အတွက်အဲ့ဒါသုံးပြဖို့အတွက်ဗျာအသုံးဝင်မှာဘယ်လိုလုပ်ဖို့အတွက်ကျွန်တော်တို့ဘယ်လိုမျိုးတွေအဲလောက်ရမလဲဆိုစဉ်းစားမှာပါနောက်ချက်ကကြိုကတ်ဗျာဟိုကတ်ကဗျာကျွန်တော်ဟိုဒီတိုင်းကတ်လိုက်ရမှရှိရခိုင်းဖက်ရတာရှိရဗျာအဲဖက်ရတဲ့ဟာဆိုဒီမှာဗျာလူ10ယောက်15ဗျာယုံစင်ယုံတက်ချင်ကြရင်ဖက်ရလူ10ယောက်15ဖက်နေမှာဆိုဒီဖက်မှာတင်ဗျာကျွန်တော်2စက္ကန့်လောက်အချိန်ကုန်တယ်ဗျာဒီတိုင်းကတ်လိုက်ရတဲ့ဟာဆိုလည်းဒီတိုင်းကတ်လိုက်ရလည်းငွေပြေငွေဖက်တဲ့ဟာဆိုကျွန်တော်တို့တော့ပို့အစီအမြဲခင်ဗျာအဲနောက်ချက်ကကြဒီပတ်စံဒီကတ်ထဲကဘယ်လိုမျိုးပတ်စံတွေတွင်းမလဲဘယ်လိုမျိုးအဲကုံဝိုင်းပတ်စံဘယ်လိုတည်မလဲအခါရင်ဗျာကတ်ကငွေကတွင်းထားကြ1000ကတ်1000ကတ်ထုတ်လိုက်လေဗျာကျွန်တော်3နဲ့ဗျာကျွန်တော်တို့အဲကတ်ကငွေပုံဝါအတွက်အခက်ခဲရှိတာမယ်နောက်ချက်ကကြကျွန်တော်တို့ဒီကတ်ကပါတစ်ခါ1000ကတ်ထည့်ပြီးနောက်ထပ်ကတ်တစ်ခါထပ်ပြန်ဝင်ရမှာလားအဲ့လိုညာအဆင်ပြေဘူးညာအဲကတ်ကဘယ်လိုထည့်ရမလဲအဲ့လိုမျိုးပေါ့ခက်ခဲတော့အများကြီးရှိမှာလို့ကျွန်တော်ထင်တယ်ခင်ဗျာတော့မြင်ရ
ကစနစ်ကိုတရုတ်နိုင်ငံချုံချင်းမြို့မှာတုံးနေတဲ့နည်းပညာနဲ့လှုပ်ဆောင်သွားမှာဖြစ်ပြီးသူတို့တက်ဆင်မဲ့ဆက်တွေကိုကတ်နဲ့ထိလိုက်ုံနဲ့တင်လွယ်ကူမြန်ဆန်စွာဖတ်ရှုသွားနိုင်မှာမို့အချိန်ကြာမြင့်တာမျိုးမရှိနိုင်ဘူးလို့သိရပါတယ်။ဒါအပြင်ငွေသားနဲ့ပေးရှိတဲ့စနစ်ကိုလည်းဖျောက်ဖျက်ပြစ်မှာမဟုတ်ဘူးလို့ကစနစ်လှုပ်ဆောင်မဲ့ Asia Star Mart Transport Intelligent Company Limited ကဒုတိယအမှုဆောင်အရာကြီးချုပ်ဦးတန့်တီဟာကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ကတက်ပင်ကိုစနစ်လို့ခေါ်ပါတယ်တက်ပင်ကိုပေါ့နော်တက်လုပ်ပြီးတော့ goal တက်လုပ်လိုက်တဲ့ဒီဆက်ကအတန်မီလာမယ်ဖြတ်ပြီးသွားဆိုတဲ့အကြောင်းပြီးလို့ရှိရင်ကျွန်တော်ဒီ screen မှာ computer screen မှာဘယ်လောက် credit ဖြတ်သွားတယ်ဘယ်လောက် credit ကျန်လဲဆိုတော့ screen မှာပါတခါရဲပေါ့မှာအဲ့တော့ခကြီးဆယ်ကသူ့ကပ်မှာပတ်စံဘယ်လောက်ရှိလဲဆိုတော့သူ့ကိုလို့သူသိမှာပေါ့နော်ဒါပေမဲ့တက်လုပ်တဲ့အချိန်မှာအဲ့ထဲကနေပြီးဘယ်လောက်ဖြတ်သွားလဲဆိုတာကိုပြမယ်ပြီးလို့ရှိရင်ဘယ်လောက်ကျန်လဲဆိုတာမှတခါရဲပြမယ်ဟိုကျွန်တော်တို့အခု customer ကိုစပြီးတော့အကောင့်လေးပေါ်ရပေါ့နော်စပြီးတက်တယ်4000ကျွန်တော်ရထားရပေါ့နော်တန်သားလေး4000လို့ပြောထားရဆိုတဲ့နေရာမှာကျွန်တော်တို့အခုဒီလက်ရှိသွားနေတဲ့ဒီငွေသားနဲ့ပေးရပေါ့နော် cash နဲ့ပေးရဟောက်ကျွန်တော်အဲ့ system ကျွန်တော်ဖျောက်ဖျက်ဖို့အစီအစဉ်မရှိပါဘူးဆိုလိုချင်တဲ့သဘောကဒီစီးရဲ့ခီးတယ်မှာတို့မှာ option တစ်ခုရှိမြော် choice တစ်ခုရှိမြော်ပေါ့နော်ငွေသားနဲ့ပေးလဲရတယ်ဒီကတ်နဲ့ပေးလဲရရပေါ့နော်ကျွန်တော်တို့ကဒါပေမဲ့ငွေသားကိုတဖြည်းဖြည်းနဲ့ကျွန်တော်တို့ကနဲသွားအောင်ကျွန်တော်တို့ကလုပ်ချင်တာပေါ့နော်ချက်ချင်းဒါကြီးကိုဖြတ်လိုက်မယ်ဆိုလို့ရှိရင်အဆင်မပြေပါဘူးခီးတယ်အတွက်လည်းပေါ့နော်ပေးနေကြမဟုတ်တော့ခုနပြောသလိုဘယ်မှာဝယ်ရမလဲဘယ်လိုဝယ်ရမလဲဘယ်လိုဖြည့်ရမလဲဆိုတော့ဒါတွေကအချိန်ယူပြီးတော့ကျွန်တော်တို့ educate လုပ်ရမယ်ဟိုအခြေအနေမှာရှိရပေါ့နော်အဲ့တော့နှစ်ခု option တော့ထားထားမယ
်ရှင်းလိုက်ပိုင်ရှင်တွေဘက်ကလည်းကက်စနစ်မှာရင်းစည်းကငွေတွေအတွက်ဘဲပန်တွေနဲ့ချိတ်ဆက်လှုပ်ဆောင်ပါကိုမေးခွန်းထုတ်ထားတာတွေရှိနေပါတယ်။အဲ့ဒါနဲ့ပတ်သက်လို့ပါရမီမြို့တွင်ခီးတဲ့ပို့ဆောင်ရေး YBS ရင်လိုင်းဒါရိုက်တာဦးမင်းနိုင်ကအခုလိုပြောပါတယ
်။ဒီကက်စနစ်နဲ့ပတ်သက်လာရင်ဖြစ်လာနိုင်တဲ့ခက်ခဲတွေဆိုတာအများကြီးစဉ်းစားရတယ်။ကြားတယ်ဆိုတာလည်းအဲ့ဒါကြီးရောက်ကြနေတာ
။
ပြီးပန်းစနစ်ရှိတယ်။ဥမာကတို့ဟလားမြမစီဝါရီဥဝေရဲ့အောက်မှာမြောက်ဒီပန်းရှိတယ်။ကိုတို့အဖွဲ့တွေကုမ္ပဏီဟလားကိုတို့မြမစီဝါရီဥဝေလူမှရှိတဲ့ကုမ္ပဏီအားလုံးကမြောက်ဒီပန်းမှာလုပ်တယ်။အဲ့ဒီကစနစ်ဒီဘယ်ဘာနဲ့လုပ်ပါလဲကာမောဇာနဲ့လုပ်ပါလားဟုတ်ကဲ့အေယူနဲ့လုပ်ပါလားအေယူနဲ့လုပ်မစင်ကိုတို့ညောင်ရီပန်နဲ့အေယူပန်နဲ့ဆိုတဲ့ခြေရတဲ့ခြေစလီရှိလာနိုင်တယ
်ဒီမိကုန်းတွေနဲ့ပတ်သက်လို့လည်းဦးတန့်တီဟာကအခုလိုပြောပါသေးတယ
်ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့အတွက်အရန်အရေးကြီးရဲ့ဟိုပါပေါ့နော်အချက်ပေါ့နော်ဒီဟာကဟိုကျွန်တော်တို့ကအခုအများပြည်သူဒီငွေကြေးနဲ့ကျွန်တော်တို့ကဆက်ဆက်နေထိန်းသိမ်းရမယ့်အပိုင်းဆိုတော့ဒါကျွန်တော်အရန်လည်းအလေးထားပါတယ်တခြားလည်းကယူဆိုင်ပြီးကျွန်တော်ဆောင်ရပါလက်ရှိမှာကျွန်တော်တို့အခုဘန်နေနဲ့အခုဒီ public ဘန်နေနဲ့ကျွန်တော်ချိတ်ဆက်ထားရရှိပါတယ်အ ਨੇ ဆုံးကျွန်တော်တို့တန်တာဆပြိုင်ကလေးကကျွန်တော်တို့ကိုဒီဟိုတန်တာ comedy ပေါ့နော်အ ਨੇ ဆုံးတစ်ဘန်နဲ့အောင်ဘန်နှစ်ခုအ ਨੇ ဆုံးနှစ်ခုနဲ့ချိတ်ဆက်ပြီးတော့လုပ်ဖို့ဘာလို့လဲဆိုတော့ဘန်တစ်ခုရဲ့ဆိုလို့ရှိရင်အများပြည်သူဟိုနဲ့ပတ်သက်တဲ့ဒီငွေရေးကြေးကိုထိန်းသိမ်းအောင်ဖြစ်လို့တဲ့ဟိုပေါ့နော်မနိုင်ပါဆိုတဲ့အတွက်ပေါ့နော်အ ਨੇ ဆုံးနှစ်ခုနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့ကိုဟိုညွှန်ကြားထားပါတယ်အခုလောလောဆယ်တော့ကျွန်တော်ဘန်နေနဲ့ပြောထားရရှိပါတယ်ဒီအခုတကယ်ကိုလက်ရှိသွားနေတဲ့ဘန်ကြီးပေါ့နော်အခုရှိ market ထဲမှာရှိဘန်နဲ့ပြောနေအတိအကျတော့ကျွန်တော်ပြောလို့မရသေးပါဘူးအခုချိန်မှာဘယ်ဘန်နေလဲဆိုတာအခုကျွန်တော်ဆွေးနွေးနေပါတယ်ဘလို့သွားမလဲဆိုတော့ဒီကျွန်တော်တို့အခုဒီကပ်ဖြတ်တာနဲ့ဟိုကပ်မဖြတ်ခင်ပေါ့နော်ပတ်စံသွဲနာနဲ့ဟိုဒီပတ်စံကဒီပြည်သူရဲ့ပတ်စံကဒီခုနကပြောတဲ့ chain store တွေမှာရောက်သွားမယ်အဲ့အနေမျိုးကျွန်တော်ဘန်နေနဲ့လို့ပြန်ချိတ်ဆက်မယ်ပြီးတော့ separate account ထားမယ်ကျွန်တော်ဘန်နေမှာပေါ့နော်ဒီပတ်စံတွေကိုအကုန်လုံးတေချာကျွန်တော်တို့အကောင့်နဲ့လည်းတွားမှာမဟုတ်ဘူးကုမ္ပဏီအကောင့်နဲ့တွားမှာလည်းမဟုတ်ဘူးတခြားအစိုးရအကောင့်နဲ့တွားမှာလည်းမဟုတ်ဘူးဘန်အကောင့်မှာကျွန်တော်တတ်တတ်ကိုဒီဟိုဘယ်လိုပြောမလဲဒီပြည်သူတွေကိုဒီပြည်သူတွေရဲ့ပတ်စံပေါ့နော်ပြည်သူပိုင်ပတ်စံတော့တတ်တတ်အကောင့်ထားပြီးတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲ secure လုပ်ထားပါပေါ့နော်ဆောင်ရွက်တော့မှာပေါ့အဲ့လို
HS Star Mart Transport Intelligent Company Limited နဲ့ရန်ကုန် Payment Service Company တို့သဘောတူညီချက်တွေအရကတ်နဲ့အသုံးပြုတဲ့ဆက်တွေကို6လအတွင်းရင်းအစည်းရေ4000မှာတက်ဆင်သွားရမှာဖြစ်ပါတယ်။ဒါကြောင့်မို့ပြည်သူတွေအနေနဲ့ YBS ကတ်တွေကိုဒီနှစ်အတွင်းကျင်လိုင်းတချို့မှာစတင်အသုံးပြုနိုင်တော့မယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါ။မြမခသတင်းအေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပါ။
မြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မေလ4ရက်နေ့စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တက်မတော်ကဒီတစ်ပတ်သက်ပြည့်ရဲ့နောက်ထပ်2လတတန်းထုတ်လိုက်တဲ့အတွက်ငင်းငယ်လုပ်ငန်းစဉ်မှာဗ ారి များမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှဖြစ်ပါတယ်တက်မတော်ကဒီစစ်တိုင်း5ခုမှာတစ်ပတ်သက်ပြည့်ခတ်ရဆက်ထားတာကိုနောက်ထပ်2လတတန်းထုတ်ဖို့ကြေညာပါတယ်ဒီလေးလကြာအပြည့်ခတ်ရဆက်ထားတဲ့အချိန်မှာလည်းငင်းငယ်အတွက်ဆွေးနွေးရတချို့ရှိသလိုပဲနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တတန်းထုတ်ဖို့ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့လည်းကာဝေးဦးစည်းချုပ်ယုံကထုတ်ပြန်ပါတယ်ဆိုတော့ဒီပြည့်ခတ်တဲ့လေးလကြာပြည့်ရထားတဲ့အချိန်မှာငင်းငယ်လုပ်ငန်းစဉ်တွေဘယ်လောက်ထိခီးပေါက်ခဲ့တယ်လဲနောက်ထပ်2လတာတတန်းကနေရောဘာတွေမျောလင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်တူကတော့ဟိုတိုင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်ပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြပါနောက်တူကတော့ဒီတိုင်းသားအရေးတွေကိုလည်းအနီးကပ်လေးလာဆောင်ကျင်နေတဲ့တိုင်းသားဆရာဦးစီစိုးအောင်မြင့်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အမြင်တွေကိုအရင်ဟိုကြားချင်ပါတယ်ခင်ဗျအခုလေးလာပြည့်ရဖို့ကြီးညာထားတဲ့နယ်မြေတွေမှာဒီစစ်တပ်နဲ့ဖြစ်တဲ့ဒီတိုက်ပွဲက50ကျော်နောက်လက်နက်ကင်အဖွဲ့ချင်းဖြစ်တဲ့45ကျင်းရှိတယ်ဆိုပြီးဒီတက်မလို့ဒင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ဆိုတော့ဒီအပြည့်ရဲ့ကြီးညာချက်ဟာလက်တွေမှာငင်းငယ်အတွက်ပဲဖြစ်ဖြစ်ပေါ့လေစစ်ရှင်ရှော့ပဲဖြစ်ဖြစ်တစုံတရာအထောက်အကူဖြစ်တယ်လို့ပြောနိုင်ရလားခင်ဗျဆရာဦးစီသူအောင်မြင်အရင်ဆွေးနွေးပေးပါလား
စစ်ရှင်ရှော့နိုင်တယ်လို့ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်စီမှာဒီလေလာရေးဌာနဒေါက်တာမင်းစုံဦးဆောင်တဲ့လေလာရေးဌာနကဒီလက်ချက်ထုတ်ပြန်တဲ့ဒီစီရင်တွေရှိပါတယ်အဲဒီစီရင်တွေကိုကြည့်လိုက်တယ်ဆိုရင်ဒီအပြည့်ရထားတဲ့ကာလပေါ့နော်အရှိမဆိုလေလာတာကာလအဲဒီကာလတွေမှာအရင်ရှိတဲ့အကြမ်းနဲ့ဆိုင်ရင်တော့ဟိုပြစ်ခတ်မှုတွေနေသွားတယ်ဆိုတော့ဥစ္စာဆင်းပြားတွေမှာအဲ့လိုမျိုးတွေ့ပါတယ်အဲဒီတော့အဲ့လိုမျိုးကြည့်ရင်အခြေပြောင်းမှုရှိတယ်လို့တော့ဟိုနားလည်နိုင်ပါတယ်
โอเคดร.ทูชาရဲ့သဘောထားခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီအပြည့်ရဲ့လေးလအတွင်းမှာဒီစစ်တပ်နဲ့ဖြစ်တဲ့အထက်မှာ KIA နဲ့လည်းအများဆုံးဖြစ်ခဲ့တာအပါအဝင်တိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့ဟိုဒါတွေကအရင်လေးလမတိုင်ခင်တော့အခြေအနေတွေဆိုင်တော့ဒါဒီကိန်းနဲ့ညော့တဲ့ကိန်းနဲ့မှာဆိုတော့ဒီအခြေအနေတွေကဒီဟိုအပြည့်ရထားတဲ့တစ်ပတ်သက်အပြည့်ရညဉ့်ညာချက်ကဒီစစ်ရှင်ရှော့ဖို့တောင်းငင်းငယ်ဟိုဆွေးနွေးမှုတွေအတွက်ကိုတစုံတရာအထောက်အကူဖြစ်တယ်လို့ပြောနိုင်ရလားဒေါက်တာတူချောင်းလေ
โอเคအထောက်ကိုပြည့်တယ်လို့ကျွန်တော်ပြောချင်ပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်တက်ပွေရတဲ့ပြစ်ခတ်ရတဲ့သာတန်စေတော်တယ်ဆိုတော့ညချမ်းရဲ့အတွက်အပန်ကောင်းတဲ့အလားလာတယ်။ဒါကြောင့်ဒီလဲလာတာပြစ်ခတ်ရစေရတွေးမှလည်းဒါကျွန်တော်တို့ဒီစစ်ဆင်စနေပွဲဒီနှစ်ဖက်ပေါ့နော်။ဒါတင်းချင်းပါပါလုပ်လို့ရလား။အခုနောက်ထပ်နလထပ်ပြုလိုက်တယ်ဆိုလို့ရှိရင်တော့ဒီစစ်ဆင်စနေရတဲ့ပုံရမအလားလာကောင်းတာပြီးတော့ခြေကောင်းတွေထွက်ပေါ်လာအဲ့ဒါကြလို့ရှိရင်တော့ကျွန်တော်ခိုင်မာတဲ့ပြစ်ခတ်ရစည်ရပေါ်ပေါက်လာနိုင်တယ်ရ။ဒါကြောင့်မလို့ဒီဒီလဲလာတာပြစ်ခတ်ရစည်ရရောနောက်တလားထပ်တွေ့တဲ့ပြစ်ခတ်ရစည်ရတမ်းတော့ပဲပြစ်ခတ်ရစည်ရဒါညဉ့်ရဲ့အလားလာတွေ့ရှိပါတယ်လို့ကျွန်တော်စပါတယ်
ဟုတ်ကဲ့ကျေးဇူးပါဒေါက်တာတူချာဆိုတော့ဒီအပြည့်ရဲ့ကြီးညာမထားတဲ့ဒီရခိုင်ပြည်နယ်မှာတော့ဒီတက်မတော်တင်စားရှင်းလင်းမှုမှာပြောပြသွားတာကတော့ဒီအများဆုံးဖြစ်တဲ့အချိန်120လောက်တိုက်ပွဲဖြစ်တယ်လို့လည်းပြောပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲဒါရိုက်ဒီမှတ်ချက်ပေးနေတဲ့လူတချို့ရဲ့ဟိုဟာအခုကျွန်တော်တို့ဒီအကြောင်းအရာနဲ့ဆက်ဆက်နေတဲ့အတွက်ပြောဖတ်ပြချင်တာကတော့အမှန်တကယ်ညဉ့်ညဲလို့ရေတနင်္ဂနွေလို့ရရမှာပါတဲ့ရခိုင်ကိုခြံခဲ့တာဟာယူသားမှုရှိရလားဆိုပြီးတော့ကိုမြင်းမင်းဆိုတဲ့အကောင့်ပါရှင်ရေးပါတယ်။နောက်ကျွန်တော်တောထရှင်တယောက်ကပဲဒီ Facebook ကနေပို့ထားတဲ့စာစောင်းပါလေ။သူကတော့အကောင့်နာမည်ဆာယာကြီးဆိုတဲ့အကောင့်ပါ။သူကပြောတာကတော့မြမတံတော်ကစစ်တိုင်း5ခုမှာတစ်ဖက်သက်ပြစ်ခတ် နှစ်လတန်းထပ်တိုးလိုက်တယ်ဆိုတော့အဲရခိုင်တပ်မတော် A ကိုအဲ့ဒီစစ်တိုင်းငါးခုကတပ်မတော် A ကအကုန်သုံးပြီးနှစ်လထပ်တိုင်အောင်မဲ့သဘောလို့မြင်မိပါတယ်ဆိုပြီးရေးပါတယ်ဆိုတော့တကုတ်ရှိတာဒီလိုပြည့်ရဲ့ကြီးညာထားတာဟိုလက်တွေမှာငင်းငယ်ထက်ဟိုပရိပခတ်တွေဘက်ကိုပို့ပြီးတော့များတွားပေးရရောက်နေသလားဆိုပြီးတော့တန်တဲ့ရတွေကိုလည်းတွေ့နေရပါတယ်ဆိုတော့ဒီပုံမှာဟိုဆရာဦးစီစုအောင်မြင့်ဒီငင်းငယ်လုပ်ငန်းစဉ်နေနဲ့ကြည့်မယ်ဆိုရင်ဟိုတစ်ဖက်မှာတော့ရက်တယ်ဒါပေမဲ့တကယ်ပရိပခတ်တွေပြင်းထန်နေတဲ့နေရာမှာမရက်တာငင်းငယ်မှာလက်တွေရောအထောက်အကူဖြစ်နေမှာမလားဆရာဦးစီစု
ဒီလက်တွေ့မှာတော့ဒီဥစ္စာကအထောက်အကူမဖြစ်စေဘူး။ဘာဖြစ်လို့လဲဆိုတော့ဟိုအစိုးရကလေးကဒီလိုကြီးညာချက်ထုတ်ပြီးတာနဲ့အဲဒီတပ်ဖွဲ့အပါအဝင်ပေါ့နော်ဒီမြောက်ပိုင်းကအဖွဲ့တွေကကြီးညာချက်တွေထုတ်တာရှိပါတယ်။အဲဒီထုတ်တဲ့ဒီမှာကတကယ်တကယ်ဟိုအပြစ်ခရက်ဆဲခြင်းရင်းငင်းငယ်ရေးကိုသွားကြည့်လဲဆိုရင်အနေအားတပ်ဖွဲ့ဖြစ်နေတဲ့နေရာဒီမှာပေါ့နော်အပြစ်ခရက်ဆဲဖို့လိုတယ်ဆိုတာသူတို့တောင်းဆိုထားတာပဲလေ။အဲဒါကြောင့်မလို့လေအခုဟိုမြန်မာနိုင်ငံအနေအထားနဲ့ကြည့်မယ်ဆိုရင်ဟုတ်ပါမှာလေအပြစ်ရထားတဲ့စစ်တိုင်းတွေမှာတော့တိုက်ပွဲတွေရောကြသွားတယ်ဖြစ်ပေမဲ့ဒီအပြစ်မရထားတဲ့အပြစ်ရဖို့ကြင်ညာတဲ့ထဲမှာမပါတဲ့တစ်ခိုက်ပြည်နယ်မှာတိုက်ပွဲတွေများနေတယ်ဆိုတာကတော့တမန်ရလို့အတိုက်တာနဲ့ခြုံငုံကြည့်ရင်တော့ဒါတိတ်ပြီးတော့ကောင်းတဲ့အလားလားမဟုတ်ဘူးတိတ်ပြီးတော့အကျိုးလည်းမရှိဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ
်။ဟုတ်ကဲ့ဒေါက်တာတူးကြအမြင်ရောခင်ဗျအခုဒီဘက်ဟိုစစ်တိုင်းငါးတိုင်းမှာအပြစ်ရထားတယ်ဆိုမှရောတကယ်တိုက်ပွဲတွေကြီးကြီးမားဖြစ်နေတာရခိုင်ဘက်မှာဖြစ်နေတာမပါတော့ဒါကဒီဟိုတချို့ကလည်းစဉ်းစားတာဒါငင်းရေးဆွေးနွေးအောင်ဖိအားပေးတဲ့သဘောမျိုးများဖြစ်နေသလားဆိုတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒါကတကယ်လက်တွေ့မှာငင်းရေးအတွက်ကိုအထောက်အကူဖြစ်နိုင်မှာမလားဒေါက်တာတူကြအ
ထောက်အကူမဖြစ်နိုင်လို့လို့မြင်ပါတယ်ဒီသူရင်းနေအပြစ်တိုက်ရှေမှုရေးဆိုတဲ့မူပေါ်လစီဟာဒါမှဒီညီချင်းရေးဆက်အများကြီးနောက်ဆက်ဖြစ်စေပါတယ်နော်အဲ့ဒါနောက်တစ်ခုအပြည့်အစုံမျိုးရေးပေါ်လစ်ရနိဗ္ဗာန်ဆက်ဆက်တင်ဆက်ပြီးတော့လာခဲ့တော့လေတော့အမည်ပေါ်မရှိတာမှန်တာမှန်ရှိတဲ့တောင်းဒါရောက်တဲ့ရခိုင်အရေးကိုလည်းတူးစုစနစ်ဖြေချတဲ့နိနာတဲ့သွားပြင်ပါတယ်ဒါကြောင့်မို့ဒီစစ်တိုင်းဒီတိုင်းခံထားတာနိတိုင်းရဲ့အဆောက်အုံမပြုတ်ဘူးလို့ပြောမိပါတယ်အဲ့ဒါကိုလည်းဒါတိုင်းအစီအစစ်ခတ်ရစေးရေးတဲ့မှာစစ်တွင်းနိုင်အောင်လုပ်မယ်လို့ရှင်းတော့အများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်ကြာ
โอเคတော်တော်ကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်ဒီလူတွေကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်အရင်ဆုံးတူကတော့ဦးစိုးဝေဖြစ်ပါတယ်မြန်မာနိုင်ငံကပါပဲဦးစိုးဝေသဘောထားကိုဆွေးနွေးနေတာမင်းမြင်နေတာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီဒေသနဲ့ပတ်သက်ပြီးတော့ဒီလေးလိုင်းရေးလောက်ခဲ့တာကျွန်တော်သိရတာလို့ဆိုရင်1960နှစ်တော်လိုင်းကောင်စီပေါ့တက်ကအနာတဲ့တော်လိုင်းကောင်စီဥက္ကဋ္ဌဘုချုပ်နေဝင်ခက်မှာတကြိမ်လောက်ခဲ့တယ်1963 64လောက်မှာတကြိမ်လောက်ခဲ့တယ်နောက်ဒီဘက်87အနာတဲ့80ခုဟောပေါ့ဟို1980ခု8087လောက်မှာတခါအဲဘကပနဲ့တခါငင်းငင်းကြီးတခါလောက်ခဲ့တယ်ပြီးနောက်ပိုင်းမှာကျွန်တော်တို့87တောက်ထုတ်ခါတော့ကျွန်တော် KAA နဲ့ရောက်သွားတဲ့အခါမှာ KAA မှာစစ်မှတ်တဲ့အချိန်မှာ92လောက်မှာတခါ KAA နဲ့ဒီတက်မတော်နဲ့ငင်းငင်းကြီးတခါလောက်တယ်အခုလည်းဒါခုလည်းအပြစ်ခံရထားတို့ဘာလို့ကဒါတက်မတော်ကလုံးနေကြရှာပါဗျာနော်ဆိုပြောပြအောင်မယ်လက်ရှိတက်မတော်အနာပိုင်းတွေက62ဟို62အနာသိမ့်လိုက်တဲ့ဒီတက်မတော်ခေါင်းဆောင်တွေနဲ့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့ဟာဒါဆင်းသွားလာတယ်လို့ပြောရင်မမှားပါဘူးဆိုလို့ရှိရင်64ငင်းငင်းဆွေးနွေးပွဲလည်းမအောင်မြင်ခဲ့ဘူးဘကပနဲ့ငင်းငင်းဆွေးနွေးပွဲလုပ်တာမှလည်းဘကပလက်နက်ကိုင်အဖွဲ့20လောက်ဖြစ်သွားတယ်ကော92လောက်မှာတင်းငင်းငင်းချင်းရှုနေပွဲလုပ်တဲ့ခါမှာ95လောက်မှာအဲဘုံဘူးတွေတချို့ဘုံဘူးတွေချိန်ပေါက်ဆိုရင်အင်တာနက်မှာဘုံခွက်ခံရတယ်ပေါ့ဗျာဆိုလို့ရှိရင်ဒီကိစ္စတွေကတကယ်အမှန်တကယ်ငင်းငင်းရမယ်ရတီထောင်သူကြီးငင်းငင်းရဖို့အတွက်ဆိုရင်အစိုးရအောက်ကသွားရမှာတက်မတော်ကအစိုးရကိုအလေးပြုမှာနိုင်ငံတော်တမတော်အလေးပြုပြီးငင်းငင်းလုပ်မှာကအမြန်ဆုံးငင်းငင်းပန်းနိုင်ရောက်မယ်လို့ကျွန်တော်ယူကြည့်ပါတယ်ဟုတ်ကဲ့
โอเคอุซอยซุนเนี่ยเจซุบาสรุปเราน้องตูโหเลยเล่นไปกันมาเลย तू อ่ะโหวันดรีมิวอ่ะอู้ชิ่มเนี่ยဖြစ်ပါတယ်อู้ชิ่มเนี่ยသဘောထားလဲซุนနေလို့ရပါတယ်ခင်ဗျာ
โอเคจ้าကျွန်တော်တို့မြန်မာပြည်ရင်းစစ်တာလေကျွန်တော်တို့ပါလီမန့်ဒီမိုကရေစီဖြစ်ခဲ့နောက်ဒီဘက်ပိုင်းမှာခုနဟိုကျွန်တော်တို့ခုနှစ်ဝင်60နှစ်ကစစ်တပ်ကနိုင်ငံရေးကိုအလုံးစုံကျွန်တော်တို့ဟိုကျွန်တော်တို့ချုပ်ကန်လိုက်တယ်နိုင်ငံရေးကိုချုပ်ကန်လိုက်တဲ့ခါကျဒီနေ့ဒီဘက်ဟောဆရာရဲ့ကျွန်တော်တို့တိုင်းသားညီကိုချင်းချင်းကိုကျွန်တော်တို့ဒီလိုတိုက်ခိုက်တက်ပြက်ဒီလိုလှုပ်လှခဲ့တာကြီးဟာကျွန်တော်တို့ကဒီနေ့ထိဖြစ်တယ်လို့ကျွန်တော်တို့ထင်တယ်မယုံကြည်တယ်အဲကြတော့နိုင်ငံရေးကနေပြီးတော့တဖြည်းဖြည်းစွန့်ခွာမယ်ပုံမှန်မယ်မူမှန်မယ်ရိုးသားမယ်ဆိုရင်ဆရာရဲ့ဒီနေ့ကျွန်တော်တို့ဟိုဒီအပြစ်ခတ်တိုက်ခိုက်တက်ပြက်မှုတွေအချင်းချင်းတက်ပြက်မှုတွေအပြစ်ခတ်ရစဲမှုဆိုတာ ကျွန်တော်တို့ဒီတိုင်းဒီလုံးတိုင်းနာအားလုံးနဲ့အကျုံးဝင်တဲ့လို့ကျွန်တော်ထင်တယ်မူမာနာဆိုရင်ကျွန်တော်တို့အဲ့ဒီအဲ့စနစ်နဲ့ဆိုရင်တော်တို့စစ်တပ်ကနောက်ဆုတ်သွားရင်ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာနိုင်ငံကြီးလောကဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတော်တော်ရှင်တွေဆွေးနွေးချက်တွေကိုပဲကျွန်တော်ဒီပင်နယ်ဆွေးနွေးတဲ့ပုံစံတွေကိုဆက်ပြီးဆွေးနွေးစေချင်ပါတယ်အခုကျွန်တော်ဒီ Facebook မှာပဲတရက်တယောက်ကလည်းမှတ်ချက်ပေးနေတာတခုကတော့ဆွေးနွေးပွဲပြီးတိုင်းနဲ့စစ်ပွဲတွေပြင်းပြဖြစ်နေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းနေတဲ့သဘောပါဆိုပြီးပြောပါတယ်ဆိုတော့ကျွန်တော်ဒီတက်မလို့ရဲ့ဒီပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီတက်မလို့သူ့ရည်တည်ချက်ကိုထပ်ပြောထားတာရှိပါတယ်ဒီ NCA လမ်းကြောင်းအတိုင်းဆက်သွားမယ်အစိုးရကလည်းဒီသဘောထားအတိုင်းရှိတယ်နောက်ဟိုဆွေးနွေးနေတဲ့ဆွေးနွေးပွဲဒီ EUAO တွေဘက်ကလည်းဒီလိုအလားတူသဘောထားအတိုင်းရှိရဆိုပြီးသူတို့ဘက်ကတော့ပြောထားပါတယ်ဒါပေမဲ့ဆော့ဆော့ကိုအစိုးရလည်းထောက်ပြသွားတယ်ဆော့ဆော့ဟိုဥချင်းမြင့်လည်းပြောသွားတာတချို့ကရှိပါတယ်ဟိုဒီကိစ္စတွေမှာဟိုတက်မလို့ဘက်ကအတိအကျလျှော့ဖို့လိုနေတဲ့အပိုင်းတွေရှိရလို့ဆိုပါတယ်ဆိုတော့ဆရာဦးစီစုအောင်မြင့်အခုဒီငင်းငင်းလုပ်ငန်းစဉ်မှာဟိုအခင်းချင်းရဆိုလို့ရှိရင်တက်ဘက်ကဟိုသဘောထားတင်းမှလွန်နေတယ်ဆိုတဲ့အမြင်တွေရှိနေတယ်ဟိုဒီတိုင်းတကယ်ပဲပြောနိုင်သလားခင်ဗျ
and then ချုံဝင်ကြည့်လိုက်ရဲ့ပထမတစ်ပိုင်းကအဲဒီတက်မှတ်ထိုးထားပြီးသားအဖွဲ့တွေရှိတယ်အခုလို10ဖွဲ့ရှိသွားပြီပေါ့နော်အပြီးတော့မှလက်မှတ်မထိုးရသေးတဲ့အဲ့ဒါထိုးမှုအတွက်ကိုဒါအခက်ခဲရှိနေသေးတဲ့အဖွဲ့တွေလည်းရှိတယ်ရှိတော့ဒီမပိုင်းမလုံးကိုတစ်ပိုင်းကြီးကြည့်လိုက်ရဲ့အဲဒီလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့လည်းအဖွဲ့တွေလည်းပြောရအခုငယ်ငယ်ကြီးလားကဖြောက်ဖြူးနေတာမဟုတ်ဘူးတစ်ဖက်ကအဲတက်မလို့ဘက်ကပြောနေတာအဲဒီလက်မှတ်ထိုးပါထိုးပါလို့ဒီပြောပေမဲ့တကယ်လို့ဒီမှာတော့ NC လက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့တော့မှအဆင်မပြေဘူးဆိုတော့အခြားအဖွဲ့တွေကိုဖိတ်ခေါ်တဲ့ဒီမှာဒါကလည်းဒါအခက်ခဲပြဿနာဖြစ်နေတဲ့အပေါ်မှာတွားတွေ့နေရတယ်အဓိကကဘာလဲဆိုတော့ NC လက်မှတ်ထိုးလိုက်တဲ့အခါကျရင်ကျွန်တော်တို့ဟိုးရင်ကလေးကကျွန်တော်တို့စောက်နဲ့စောက်ကြည့်ခဲ့တာပေါ့နော်ဟုတ်ပြီဒီလက်မှတ်ထိုးလိုက်တဲ့အခါကျရင်ဘာတွေများအကျိုးကျေးဇူးတွေရှိတာမလဲပို့ပြီးတော့ဒီတယောက်နဲ့တယောက်ယုံကြည်ဆေးချမှုတွေပို့ပြီးတော့တိုးလာရမလားနောက်အဲ့ဒီတိုင်းသားဒေသတွေဆိုပို့ပြီးတော့ကောင်းလာမလားဒီမျိုးမိုင်းတွေဖယ်နိုင်မလားကျစီဘာကွန်ပျူတာတွေဖြစ်လာမလားဒီလိုပေါ့အများကြီးညွှန်လင်းနေတာအဲ့ဒါကြီးလုံးမပြနိုင်နဲ့အခြားသောဟိုအဖွဲ့တွေကိုအဲ့ဒါ NC လက်မှတ်ထိုးဖို့အဲဆက်ပြီးတော့မှဟိုခေါ်နေတဲ့ဒီမှာကျတော့အခက်ခဲသွားပြည်တာပေါ့နောက်အခုပြင်နောက်အချက်တွေတခုကတော့ဆက်ပြည်တယ်အဲ့ဒါဘာလဲဆိုတော့ TRA အပါဝင်အဖွဲ့တချို့ကတောင်းဆိုတာကအဲ့ဒါအပြစ်ခတ်နှစ်ဖက်အပြစ်ခတ်ရက်ဆဲဘူးအဲ့ဒါ NC ထိုးဖို့မဟုတ်သေးဘူးအပြစ်ခတ်ရက်ဆဲထားမယ်ဘိုင်းလက်ထဲစာချုပ်တွေချုပ်ပြီးတော့ပေါ့နော်ပြီးရင်အခုဒုက္ခတွေအများကြီးရှိတယ်အဲ့ဒီကချင်ပြည်ကမှဆိုရင်အရင်တော့ပြင်နေတာအခုတော့အဲ့လိုတော့မရှိဘူးပေါ့နော်အဲ့ဒါမျိုးလေရပြန်ရေးတဲ့လေရအောင်ဆိုပြီးတော့ကန်းဆန်းတာရှိတယ်ဒါပေမဲ့တမရောဘက်ကတော့အစိုးရဘက်ကတော့ဒီဟာကိုလက်မခံသေးဘူးလက်မခံသေးပဲနဲ့အပြည့်အစုံချုပ်ချုပ်ခဲ့တယ်ဆိုရင်တော့မှအစီအစာချုပ်ကိုပဲချိန်မှဟိုချုပ်နိုင်မလဲအတိုင်းအတာတစ်ခုထည့်ဖို့ဆိုပြီးတော့မှအခုဆက်ပြီးတော့ပြည်နေတာရှိတယ်အဲဒီတော့ဟာကိုချုပ်ဖို့ပြီးပြောရင်တော့မှန်ပါတယ်တမရောဘက်ကဟိုရှော့တင်လုပ်ပြီးဖို့လိုနေတယ်လို့တော့မြင်ပါတယ်
โอเคကျေးဇူးပါဆိုတော့ဒီဟိုဒေါက်တာတူးချောင်းလည်းမေးချင်ပါတယ်ခင်ဗျာဒီ KIA နဲ့ဆိုရင်လည်းဒီနှစ်တွေအကြာကြီးအပြစ်ရပ်ပြီးတော့မှပြန်ပြစ်တာတွေရှိတယ်။နောက်အခုဆက်ဆိုဆရာဦးစီစုအောင်မြင်းလည်းထောက်ပြသွားတာရှိပါတယ်။ NCO ထိုးထားတဲ့အဖွဲ့တွေတော့မှပဲအခုလုပ်ငန်းစဉ်တွေကိုစိုင်းထားတာမျိုးတွေရှိနေပါတယ်။ဆိုတော့ဒီဟိုတက်မလို့ဘက်ကဒီ NCA လမ်းကြောင်းတိုင်းဆက်သွားမယ်။အခုဒါမဲ့သူပြောတာတော့ဒီကိစ္စကိုဟိုသူကလည်းလက်ခံထားပြီးသား။နောက် EAO အဖွဲ့တွေလည်းလက်ခံထားပြီးသားလို့တော့ပြောနေပါတယ်။ဒါပေမဲ့အခုငင်းငယ်လုပ်ငန်းစဉ်မှာတက်ဘက်ကရည်တည်ချက်ကအဟန့်အတားဖြစ်နေတယ်လို့များပြောနေတယ်လားခင်ဗျာ။
ဟုတ်ကဲ့ဒီအရာသူရှိပါလေဒီကျွန်တော်တို့ဒီပထမဦးဆုံးတော့အပြစ်ခတ်ရရင်အပြစ်ခတ်ရလို့ရှိရင်ဒါယူကြည်မှုပုံပြီးရှိလာတယ်အခုအပြစ်ခတ်မရတဲ့ဒါလာတဲ့ကျွန်တော်ကျင်တာရှိခဲ့တဲ့ခါကျတော့ပြည်သူလူထုကဒီ NGO ထုကိုအေးအေးတိုက်တွန်းချက်ရှိကြဘူးဒါကြောင့်မို့ပထမဦးဆုံးကတော့အပြစ်ခတ်ရရမှာပဲအပြစ်ခတ်ရပြောမှဒါကျန်တာဆွေးနွေးညှိနှိုင်းရမယ်ယူကြည်မှုပြီးဆောက်ကြရမယ်ဒီလိုရှိတော့သင့်ကြည့်သစ်ပေါ့အဲ့လိုအဲ့ဒီကိစ္စလည်းပါလာမှာပေါ့တော့ဆုံးပါတော့ဒါပေမဲ့ NCA ကိုတည်သူကြီးသာဟို NCA ကိုပဲစစ်တမ်းပြင်မဲ့ဦးစားပေးပြီးဟောတော့မဲ့ခါကြတော့ဒါဟိုတစ်ခါကဒီမရှိသေးတဲ့အခြေအနေမျိုးတွေရှိတယ်သူမြင်ရတယ်လေဒါပါကြောင့်လည်းဒီမှာပဲပွဲကြီးများခဲ့တာဟုတ်ဆိုအခုကတော့စတော့စနေပါပြီအခုကတော့ဒါ bilateral တို့ဘာလို့စာအတားနေထွက်လာလဲအဲ့ဒါကိုလည်းဒါ bilateral သူပြလို့ရှင်းတော့ဒီဒီ NCA ဘက်ကိုဥတီသားမယ်ဆိုရအမိသားမျိုးပေါ့လေတူတူနေနေနင်းနာလေးနဲ့ပြေဖို့လိုတာပေါ့နင်းနေနင်းနာလေးပြောင်းပြီးပြောရပြောပြောနေတာအတုဖြစ်ရဲကိုအော်မင်းဖြစ်လာဖို့အရဲကိုဒါချစ်ချွတ်ပြောပါအပြန်နာဆင်းနေနေတိုင်းသားကြမယ်ဆိုလို့ရှိတော့ဒါဖြစ်နိုင်ခြင်းရှိပါတယ်အဲဒီသူ့ဆိုလည်းနောက်ပိုင်းမှာတော့ဒါဖြစ်နိုင်ခြင်းရှိတာပေါ့ဒါမဲ့ဖြစ်နိုင်ခြင်းဖြစ်လာအောင်တော့ဒါတစ်ဖက်တော်လေးညတိုင်းဆင်းနေပြောမှာအပြန်နာယဉ်ကျေးမှုပြီးဆောက်တဲ့အပိုင်းတွေလို့ဦးမှာဦးဒါကြောင့်အခုကတော့ဆင်းနေကြပြီဆိုတာကြားပြရတော့ ဒါအချိန်နဲ့ကောင်းတယ်လို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဒေါက်တာဒုညဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့တိုင်းရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှင်းနေပါတယ်။မြန်မာနိုင်ငံရဲ့ပါပဲကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အခုလူတင်ထားတဲ့ဟာလားစီတီတင်ထားတဲ့ပုဂ္ဂိုလ်နဲ့ငင်းငင်းလို့ဒါအကောင်းဆုံးပါ။ခုနပထမအချိန်မှလည်းပြောတော့ပါသေး။အကြပါလုံးအခွင့်အရေးကြောင့်ပါဒီနေ့ကမှမအဆင်ပြေပါဘူးလူတင်ရတဲ့အားလ
ုံးကိုကိုတန်းမောင်ကိုတန်းမောင်တယ်လီဖုန်းလိုင်းကတိတ်မကောင်းတဲ့အတွက်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်နော်ကိုတန်းမောင်အခုဒီလောက်နဲ့ပဲကျွန်တော်ရက်လိုက်ချင်ပါတယ်ကျွန်တော်အခုဒီဆွေးနွေးပွဲကိုပဲအခုဒီတိုင်းရိုက်မှတ်ချက်ပေးနေတာတွေရှိနေပါသေးတယ်တယောက်ကတော့ U2 ဆိုတဲ့အကောင့်ပါရှင်ပါသူကတော့တက်မတော်ကပြစ်ခတ်ရက်ကြီးညာချင်းကြောင်းနဲ့ငင်းငယ်တွေအကျိုးမရှိပါတဲ့ပို့ပြီးတော့မှစစ်ပွဲပြင်းထန်လာနိုင်ပါတယ်တက်မတော်ကနေရာယူချင်းစီးရေးပြင်ဆင်ချင်းပို့ပြီးလှုပ်လာနိုင်တာပဲအဖတ်တင်ပါလိမ့်မယ်ဆိုပြီးသူ့မှတ်ချက်ကိုရေးပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ထားတဲ့အီးမေးလ်နဲ့ပို့ထားရလည်းရှိနေပါသေးတယ်ပထမဆုံးတစ်ဆောင်ကတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမတူကွဲပြားတဲ့သဘောထားအမြင်တွေကိုဓာတ်ရိုက်တွေ့ဆုံဆွေးနွေးတာကဒီမိုကရေစီရဲ့အနှစ်သာရဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုလက်ခံကျင့်သုံးပြီးတော့အပြည့်ခက်ရက်စရေးငြိမ်းချမ်းရေးဆွေးနွေးနေကြတာဟာမှန်ကန်တဲ့လုပ်ရဖြစ်လို့ကြိုဆိုရမှာဖြစ်ပါတယ်ဒီလိုဆွေးနွေးဓာတ်တွေကတဖြည်းဖြည်းတိုးတက်များပြားလာအောင်လုပ်နိုင်မှုကတိုးတက်မှုတရက်လုံးလို့ဆိုနိုင်ပြီးတော့ပန်းနိုင်ရောက်ဖို့အလားအလာကောင်းတွေဖြစ်တယ်လို့ဆိုချင်ပါတယ်လေးလာတာအပြည့်ခက်ရက်စဲပြီးတော့ NCA လက်မှတ်ထိုးမှုမပြုသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုပါတွေ့ဆုံဆွေးနွေးပွဲတွေလုပ်နိုင်တာကထိုက်တဲ့အကျိုးတစ်ခုလို့ဆိုနိုင်ပါတယ်ထူးထူးခြားခြားတိုးတက်မှုနဲ့အကျိုးတရားတွေမရကြသေးတာကတော့မတူကွဲပြားမှုခက်ခဲနိုင်တာတွေရှိနေသေးလို့ဖြစ်ပါလိမ့်မယ်စိတ်ရှည်ရှည်ထားပြီးတော့နီးလန့်နေကြံစားဆက်လက်ညှိနှိုင်းအပြေရှားရမယ်ဒီမိုကရေစီရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ်ဒီမိုကရေစီကျင့်စဉ်အတိုင်းကြင့်ကြံအားထုတ်ဆောင်ရွက်သွားကြမယ်ဆိုရင်ရှေ့အလားအလာကကောင်းမွန်တဲ့အကျိုးရှိမဲ့အားထုတ်မှုတွေဖြစ်လာမှာပါနှစ်ဖက်အပေးယူမျှတာစွာနဲ့တန်တရာကင်းအောင်စေတနာထားပြီးတော့ဆွေးနွေးကြရမယ်ကိစ္စဖြစ်ပါတယ်အခုဆွေးနွေးမှုတွေဟာလိုအပ်ချက်တွေရှိနေသေးလို့နောက်ထပ်ဆွေးနွေးမှုများပြုလို့ကြောင်းနှစ်ဖက်သဘောတူတောင်းဆိုမှုတွေပြုနေကြတာကလည်းမျောလင့်ချက်ရှိနေတဲ့သဘောကိုစောင့်နေပါတယ်ပန်းနိုင်ကိုမျက်ခြေမပြတ်ပဲဆက်လျှောက်မဲ့သဘောတွေရှိကြတယ်လို့ထင်မြင်မိပါတယ်အဓိကအဟန့်အတားကိုဖြစ်စေတဲ့2008အခြေခံဥပဒေဖွဲ့စည်းပုံကိုအပြည့်ခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကအစဉ်ပြေဖြောင်ပြူအောင်ပြင်သစ်တာတွေပြင်ဖို့ကြိုးပမ်းနေပါတယ်ဆွေးနွေးပွဲစကားဝိုင်းတွေကိုလည်းရှေ့ဆက်ဆောင်ရွက်ဖို့သဘောတူကြိုးပမ်းနေကြတာလည်းရှိနေပါတယ်ဒီလိုအခြေအနေတွေဖြစ်လာဖို့ရှေ့လာမဲ့ကာလမှာတိုးတက်ဖြစ်ထွန်းမှုတွေနဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်အောင်ဆောင်ရွက်နိုင်မဲ့အလားအလာရှိပါတယ်လို့ထင်မြင်မိပါအကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါကျွန်တော်တို့ဒီမှာ now ဒီ Facebook ကနေအခုစာရှိတစ်စောင်အခုတက်လာပါတယ်ကျွန်တော်တို့မင်းခန့်ဆိုတဲ့အကောင့်ပိုင်ရှင်မသူကတော့တက်မလို့ဘက်ကသူတို့ရထားတဲ့အာနာကိုလက်မလွတ်ချင်းလို့သူတို့ရဲ့စိတ်ထဲမှာငញ្ញဲရင်းကိုတကယ်မလိုချင်ဘူးဆိုတာသိကြပါတယ်တဲ့ဒါကြောင့်စစ်ပွဲမရှိရင်သူတို့လုပ်ပိုင်ခွင့်အာနာရော့လာမယ်ဒါကိုသိလို့စစ်တပ်ကတနေရာမဟုတ်ရင်တနေရာတိုက်ပွဲဖန်တီးနေမှာပဲတဲ့ငញ្ញဲရင်းကိုစစ်တပ်ကမလိုချင်လို့ကုလို့ဖြစ်နေရတာပါတဲ့တကယ်ငញ្ញဲရင်းဒီနေ့လှုပ်ဒီနေ့ရနိုင်ပါတယ်တိုင်းသားတွေကဗမာပြည်ကိုတက်သိမ်းဖို့လက်နက်ကန်နေတာမဟုတ်ပါဘူးတဲ့အမျိုးသားပြည်နဲ့ရပိုင်ခွင့်ကိုတန်းတူရရင်လို့လက်နက်ကန်နေတာပါတဲ့အဲ့ဒီခွင့်ရကိုတိုင်းရင်းသားတွေကိုပေးဖို့စေနာရှိတဲ့နေရာမြန်မာပြည်ငင်းချမ်းမှာပါတဲ့ NCA အဖြစ်မဟုတ်ပါဘူးတဲ့စစ်ဘုတ်ချုပ်တွေရဲ့စေနာသာအဖြစ်ဖြစ်ပါတယ်ဆိုပြီးသူကစာရှေးကြီးဆောင်ရေးထားပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီ email နဲ့ပေးဖို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျာ
နှစ်ပေါင်း60ကျော်မျိုးသားရေးတန်းတူရေးတော်လန်ရေးအစရှိတဲ့ကြွေးကြော်သံတွေနဲ့စစ်ခင်းခဲ့ကြတာကြောင့်နှစ်ဖက်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာတည်ဆုံးဒဏ်ရာရခဲ့ကြပြီးပါပြီဒါပြင်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ပြည်သူထောင်ပေါင်းများစွာလည်းမြေညွန်ပိုင်းတွေအကြီးစံမိုးတွေကိုရင်ဆိုင်ရင်ကခဲကြမ်းတမ်းနဲ့တောတောင်ရှုံမြောင်နေကြစစ်ပွဲဒုက္ခသည်တွေဘဝနဲ့ပုန်းရှောင်နေကြပါတယ်စစ်ရှောင်ဒုက္ခသည်တွေထဲမှာမွေးကင်းစကလေးငယ်တွေကိုယ်ဆောင်မိခင်တွေတကြီးရွယ်တွေနာမကျန်းဖြစ်နေသူတွေလမ်းလျှောက်တက်ခါစကလေးငယ်တွေပါဝင်နေပါတယ်မိမိတို့ရဲ့အိုးအိမ်လျာချမ်းမြေတွေအိမ်မွေးတိရစ္ဆာန်တွေပိုင်ဆိုင်မှုတွေဆုံးရှုံးကြအောင်သာမကနှီးမျိုးစုံနဲ့ညီမနှိမ့်ဆက်တက်ဖြတ်မှုဒဏ်တွေကိုပါခံစားနေကြပါတယ်စစ်ပွဲတွေကြောင့်အကြောက်တရားတွေစိတ်ဝေဒနာတွေအကြီးအကျယ်ခံစားနေကြရအောင်သာမကသူတို့ရဲ့မိသားစုဘဝလူမှုဘဝအခြေအနေတစ်ခုလုံးမှာပျက်စီးသွားတဲ့အတွက်မူလဘဝအခြေအနေမျိုးတွေပြန်လည်ရောက်ရှိနိုင်ဖို့စစ်ကောင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်လေးလာတာအပြစ်ခတ်ရဲဆဲထားတာကြောင့်တနတ်တန်တွေအနှဲငယ်တိတ်ဆိတ်သွားပြီးမဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုနဲ့ ငြိမ်းချမ်းရေးအတွက်တော့ယုံကြည်မှုကအလန်းကွာဝေးနေစေလို့ယူဆမိပါတယ်။အကောင်းဆုံးကတော့တက်မတော်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးအတွက်နောက်ထပ်နှစ်လသက်တမ်းတိုးမယ်အစားလူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေယုံကြည်မှုတွေခိုင်မာတော့အောင်နိုင်ငံဝန်ထမ်းပြည်ပအစိုးရအုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိရပ်တည်သင့်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်အောင်စုမောင်တက်သနာရဲ့စာပါနောက်ထပ်ကျွန်တော် Facebook မှာ chat တခုကတော့ Kispa Johnny ဆိုတဲ့ account ပါရှင်မှာသူကတော့အဓိကစစ်တက်ကသမရအောင်မှာရှိရမယ်စစ်ပွဲရက်ခိုင်းရင်လည်းရက်ပြရမယ်ဒီလိုဆိုရင်တော့ငင်းချင်းရနိုင်ပါတယ်တဲ့လက်နက်ကန်တွေကလည်းနိုင်ငံတော်အစိုးရကိုလေးစားအားကိုးလာပါလိမ့်မယ်ဆိုပြီးမှတ်ချက်ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook မှာပဲမှတ်ချက်ပေးထားတာတခုရှိနေပါသေးတယ်ခိုင်မျိုးဆိုတဲ့ account ပါရှင်မှာသူစာကိုတော့နန်းလောင်ပဲဖတ်ပြပေးပါဦးခင်ဗျာ
ပထမဆုံးအပြည့်ရကာလာလေးလားဆိုတာစေတနာအမှန်နဲ့လှုပ်ချင်သူတွေအတွက်အထွေအထူးပြောစရာမလိုပဲလုံလောက်မဲ့အချိန်စရာတစ်ခုပဲလို့ထင်ပါတယ်မြန်မာနိုင်ငံပြည်တွင်းစစ်သမိုင်းမှာဗမာစစ်တပ်ရဲ့တစ်ဖက်သက်အပြည့်ရဆဲမှုကိုလူအများကတန်တရာရှိခဲ့ကြပါတယ်အခုနှစ်လထပ်တိုးလိုက်တယ်နောက်တစ်ကြိမ်ဒုတိယအနေနဲ့ရခိုင်ပြည်မပါဝင်ဘူးဒါကစစ်တပ်ကိုလက်ရခေါ်နေသလားပေါ့ဒါကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုလှိတ်ခဲတဲလဲဖြစ်မဲ့အကြက်အဲဆိုတာကျွန်တော်တို့ကအဲ့လိုပဲထင်တယ်တိုင်းနာအလုံးပါဝင်ရေးဆိုတဲ့မူကိုလက်ခံပြီးတော့သွားမယ်ဆိုရင်တော့ကြော်သားရင်သားမခွဲခြားပါနဲ့အင်အားပေါ်မှာလည်းမကြည့်နဲ့ဒီကောင်တွေကိုငါတို့တိုက်နိုင်တယ်ဆိုတဲ့အယူဝါဒမျိုးကိုမကျင့်သုံးပါနဲ့ NCA ကိုစေတနာမှန်မှန်နဲ့တာလုပ်ပါနောက်ဆုံးအနေနဲ့အကြံပြုတစ်ခုလောက်ပြောပြရစေယခုရခိုင်ပြည်အနေထားကိုကြည့်ပါနေ့တိုင်းလိုလိုအကြောက်တရားတွေနဲ့ရှင်သန်နေရတဲ့ရခိုင်လူမျိုးတွေဖြစ်နေပါပြီလက်နက်ကန်အချင်းချင်းတိုက်တာမပြောလိုပါဘူးကိုလိုချင်တာနဲ့သူဖြစ်ချင်တာဆန္ဒတထတဲ့မကြတဲ့အခါမဆိုင်တဲ့ပြည်သူတွေကိုဒုက္ခမပေးကြပါနဲ့ပြည်သူတွေအကြက်အတဲကြလာရင်အုံကြွမှုတွေဖြစ်လာနိုင်ပါတယ်အစကတည်းကမဖွံ့ဖြိုးမတိုးတက်တဲ့ကျွန်တော်တို့ရခိုင်ပြည်ဟာတပူပေါ်နပူဆင့်အဖြစ်မျိုးနဲ့ဒီလိုမျိုးသွားနေရင်တော့နောက်ပဲအစိုးရပဲတက်တဲ့ထူးခြားမှုကဖြစ်လာမှာမဟုတ်ပါဘူ
းဟုတ်ကဲ့ဒါကသူကတော့ဒီငင်းငင်းနဲ့ပတ်သက်လို့မျောလင့်ချက်ကိုသူ့စာထဲမှာရံပြန်ဟပ်ထားတာတွေ့ရပါတယ်တခုရှိတာကတော့ဗောလေကျွန်တော်ဒီပြည်ရဲ့ဒီအဖြစ်ခက်ဒီရစဲရတဖက်သက်ကြီးညာထားတဲ့ကာလမှာပဲဒီအမျိုးသားပြန်လည်တင်းမြဲရေးနဲ့ငင်းငင်းရေးဘူဌာန NRPC နဲ့ဒီ NC အဖြစ်ရထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့ဟိုလက်တန်းတဲ့လက်နက်ကင်အဖွဲ့တွေနဲ့ပါတွေ့တာစုံတာတွေရှိတယ်။နောက်စစ်တပ်ကကိုယ်စားလှယ်အဖွဲ့တွေနဲ့တွေ့ခဲ့တာတွေလည်းရှိပါတယ်။ဒီမြောက်ပိုင်းမှာမိအဖွဲ့၄ဘွဲ့နဲ့ဒီ NRPC တို့ဒီပြီးခဲ့တဲ့မူဆယ်ဆွေးနွေးပွဲမှာဆိုရင်လည်းသူတို့ဘက်ကဒီ bilateral အဖြစ်ရဆက်ရုပ်မူကြမ်းကိုပေးတာတွေရှိတယ်။နောက်ဒီလာထဲမှာထပ်တွေ့မယ်ဆိုပြီးသဘောတူခဲ့တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဒီလိုတွေ့ဆုံမှုတွေဒီလိုနောက်ထပ်ထပ်တွေ့မယ်ဆိုပြီးတော့ဟိုသဘောတူညီမှုရတာတွေရတယ်နဲ့ဟိုတစုံတရာတိုးတက်မှုလက္ခဏာဖြစ်နေမြင်ရရလည်းရှိပါတယ်ဆိုတော့ဆရာဦးစီသူအောင်မြင့်ဟိုအခုနောက်ထပ်ဒီနှစ်လရက်လိုက်မဲ့ကာလမှာရောကျွန်တော်တို့နောက်ထပ်တွေ့ဆုံတာမျိုးနောက်ထပ်ဒီတဲ့ပေါ်လေငင်းငယ်ကြီးကိုဥတည်နိုင်မဲ့ခြေလမ်းမျိုးတွေကျွန်တော်တို့ဘယ်လောက်များမြင်ရမယ်လားလားရှိလဲ
ဒီဥစ္စာကတော့ရှင်းမီးတွေဒီဥစ္စာကရှင်းမီးကအချိန်များတာတွေဘာလို့ကတော့ဘယ်လောက်တော့အရင်ကြည့်ပါဘာဖြစ်လို့လဲဆိုတော့သူမအေးရခိုင်တပ်ဖွဲ့တို့ဒီတောင်ပလောင်တပ်ဖွဲ့တို့ကိုကန်တပ်ဖွဲ့တို့နဲ့ပတ်သက်ရင်ကိုအေစီလက်မှတ်စပြီးတော့ထိုးတာပေါ့နော်အဲ့ဒီတော့ရှစ်ဖွဲ့ပဲပါတော့ပေါ့အဲ့ဒီအချိန်တကယ်ကစပြီးတော့မှဒါတွေ့လိုက်အဲ့ဒါခဏလေးနားလိုက်တွေ့လိုက်ခဏလေးနားလိုက်နဲ့အချိန်ကြီးအများကြီးရှိတာလေဒါပေမဲ့ပြောင်းပြီးတော့ကြည့်လိုက်တဲ့အခါကျရင်လက်တွေ့အကျိုးကြီးကြီးပဲရောက်တာတိတ်မရှိဘူးမရှိတဲ့နဲ့အခုရခိုင်တပ်မဆိုတိုက်ပွဲတွေကြီးလာတယ်အကြံတဲ့နေရာတွေမှာလည်းကျတော့လို့ပေါ့ဟိုသိပြီးတော့အေးသွားတဲ့ဆွေးတဲ့သဘောမျိုးတွေမတွေ့ရဘူးအရေးကြီးတာကရှင်းလို့အချိန်ကြီးများဖို့မများဖို့ရှင်းလို့အခွင့်အရေးရဖို့မရဖို့ဆိုတာထက်ကိုဟိုထိရောက်တဲ့တကယ်တကယ်ကိုအပြည့်ယူလုပ်ကြမယ်တကယ်တကယ်ကိုညည်းရဲရို့လူလားတဲ့ဆွေးတဲ့စိတ်ဆန္ဒတွေနဲ့လုပ်တဲ့ရှင်းမှုပွဲတွေရှိလာမှသာလျှင်အခြေတည်းမှုတွေလည်းရှိပြီးတော့မှညည်းရဲရို့ပြတ်လဲကောင်းတဲ့အလားအလာရမလို့ကျွန်တော်ထင်ပါတယ်
โอเคเจซูวาสอดอกเตอร์ทูยาအမြင်ရောခင်ဗျာအခုကျွန်တော်တို့တက်မတော်ဘက်ကတော့နောက်ထပ်ဒီအပြစ်တစ်ဖက်သက်အပြစ်ခက်ရဆဲကြီးကိုနှစ်လတန်းတိုးလိုက်ပါပြီဆိုတော့ဒီပြီးခဲ့တဲ့လေးလအတွင်းမှာလည်းတွေးရဆုံရတာတွေရှိတယ်ဆိုတော့ဒီရှစ်လမဲ့နှစ်လအတွင်းမှာရောဘာတွေများဒေါက်တာทูยาအနေနဲ့ဟိုမျှော်လင့်နိုင်ကြတယ်ရှိရလို့မြင်မိလဲခင်ဗျာ
ဟုတ်ကဲ့ဗျာအခုသူတို့ဒီသစ္စာဆွေးနွေးပွဲလုပ်နေတန်းလန်းကြည့်တာဒါဟိုသူတို့ဒီဆက်ဆုပ်ပုံတွေရှိတယ်ဆိုတော့အဲ့ဒီအခုမေလာမေလာမှာပြန်ပြကြတယ်ဆိုဒီကြားကြည့်ရတယ်အဲ့ဒီပြည်ဆုံးပွဲကတော့ဒီအကြီးကြီးပဲဆိုဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဟာကျွန်တော်တို့ဒီလာဖတ်တိခိုက်ရဲ့ကျေးဖတ်ကျူးတယ်ဆိုတာဒါဒီကြည့်လို့အပ်တာပါအဲ့ဒီဒီတိခိုက်ရဲ့ကျေးထားတဲ့အဲ့ဒီဒီမြောက်မှာပြည်ဆုံးပြည်တာအကောင်းဆုံးပါပဲအဲ့ဒါကြောင့်မလို့ဒီဖတ်ကျူးတဲ့နလားဆိုလည်းသိရှိပါတယ်အဲ့ဒီဒီပြည်ဆုံးပြည်ပဲအောင်မြင်ဖို့ကလည်းသူမဖတ်ကျူးစားချင်တာအဲ့ဒါယဉ်ကျေးမှုပြည်သူထောက်ကြရမယ်သဘောထားရှိရမယ်အဲနောက်ဘက်မှာဒီဟာပေါ့နော်အကျဉ်းလာရှိရမယ်ပေါ့အဲ့လိုဒီအော်မြင့်ကိုကြည့်ကြည့်ဆိုတော့မှာ
Okay, what to do? Yeah, so oh, see, I see the army coming at Kushira, you know, the Tamil Baka. If you can't say, would you kind of type what you paint and name you over Tetuan and Mubori now? Then I'm going to pick a say, Jinya, I'm Lutinus will be Titan and Murile, General Tani Chania. So, the low season, low lamesuio, Ninya, it is only a Lanza Pilan and Lassia.
ဒီကကတော့ဒီလိုမျိုးတွေ့ဖို့တကယ်ရှိတိုးအောင်ဆိုရင်ဟိုရှင်ဒီရမယ်ပေါ့နော်တကယ်အပြစ်ခရရဆဲဖို့လိုတယ်နောက်ပြီးတော့မှတကယ်ငင်းရိုက်တဲ့ရှင်ဒီဖို့လိုတယ်အခုလက်ရှိမှာဆိုရင်ဟိုပြဿနာတွေကဘာနောက်ဆုံးပြဿနာတွေကဘာဖြစ်နေလဲဆိုရင်တမ်းတော်ဘက်ကအခြားသောလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်တပ်ဖွဲ့ကြီးနဲ့သူကတွေ့မယ်ဆိုပြီးတော့မှသူတန်းလန်းထားတာရှိတယ ်သူကတော့အဖို့ကြီးကြီးတော့မတွေ့နိုင်ဘူးသူမဟာမိတ်ကြီးရှိတယ်မဟာမိတ်ကြီးနဲ့ပဲအဒီကတွေ့မယ်ဆိုတဲ့ခါကျတော့ဒီလိုသဘောထားတွေကဟိုငင်းငယ်ရင်းကိုသွားဖို့ပြီးပြန်မှာအခက်အခဲအတားအဆီးဖြစ်ဖြစ်နိုင်တဲ့သဘောထားတွေအသေးစုပ်ကင်ထားတယ်ခေါ်တာပေါ့အဲ့တော့ဟိုစိတ်ကူးတွေကတကယ်ပဲရှိကြရလားဥမာဒီခိုင်မှာတကယ်ပဲတိုက်ပွဲတွေရက်ဆဲကျင်လာရက်ဆဲကျင်လေဆိုရင်တမလို့ပဲကလည်းဟုတ်ပြီဒီရခိုင်တိုက်ပွဲရက်ဆဲဖို့အတွက်ကိုဆွေးနွေးကြပါလေဒါမျိုးတွေခေါ်ဖို့လိုတယ်လို့မျိုးတစ်ဖက်ကအေးလို့တစ်ဖက်မျိုးတွေကလည်းတစ်ဖက်ချင်းဖြစ်ပါစေအာဒီဒီခိုင်မှာတိုက်ပွဲတွေရက်ဆဲဖို့အတွက်ကိုဆွေးနွေးလို့ဒီမှာသူလည်းလာရမယ်တစ်ဖက်ချင်းနဲ့လည်းသူကလာရမယ်ဒီတော့မှသာအပြစ်ခံရက်ဆဲရေးလို့ညီငယ်ရေးလို့ဆိုတာပေါ်လာမှာ
ဟုတ်ကဲ့ဒါမှလည်းစုံမရောက်ကြမှာပေါ့
ဘယ်ဟာတော့မလုပ်ဘူးဘယ်ဟာတော့လုပ်မယ်ဆိုရင်တော့ဟိုအချိန်မပြေတော့ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ပင်နယ်ဆွေးနွေးပေးခဲ့ကြတဲ့ဆရာဦးစီသူအောင်မြင့်ဒေါက်တာတူဂျာကိုရင်ပါဝင်ဆွေးနွေးတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေနဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစနေညဒရိုက်လီလိုက်အစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတစ်လှည့်ကြေညာပေးပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲဆန်တာပစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဝန်ဆန်မြို့ကနေဒေသဆန်တော်ချင်းမနဲ့9နိုင်ကျော်လောက်မှပစ်လိုက်တာလို့တောင်ကိုရီးယားပူရဲစီဦးစီချုပ်ကကြေညာချက်မှာပြောထားပါတယ်။တဟားမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့အကြားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတဲ့နောက်အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံစံမျိုးလှုပ်လိုက်တာလည်းဖြစ်ပါတယ်။စလိုဗေးကီးယားနိုင်ငံပြည်တွင်အတည်ထောက်ကုံတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းကိုလာမယ့်3နှစ်အတွင်းစီးရီအသုံးစရိတ်ဖြစ်တိုးမြင့်သုံးဆွဲမဲ့ဝန်ကြီးချုပ်ပီတာပယ်လေဂရီနီရဲ့ကြေညာချက်ကိုအမေရိကန်သမ္မတဒိုနယ်ထရမ့်ကကြိုဆိုလိုက်ပါတယ်။အမေရိကန်ချုပ် F-16 စစ်ဘက်သုံးလေယာဉ်တွေကိုလည်းစလိုဗေးနီးယားကဝယ်ယူမှာပါ။နိုင်ငံအပြန်အလှန်အကျိုးဖြစ်တွန်းစေမယ့်ကာကွယ်ရေးပူးပေါင်းဆောင်မှုသဘောတူညီချက် DCA ကိုရရှိလိုက်ကြောင်းသမ္မတအင်ဖြူရောမှာသမ္မတဒိုနယ်ထရမ့်နဲ့ဝန်ကြီးချုပ်တို့တောက်ကြနေကတွေ့ဆုံအပြီးပူရဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေကဒီကနေ့မှဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးတော့အတကူအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးစစ်သက်ကပြောပါရယ်အစ္စရေးနဲ့မြေထဲကိုဒုံးကျည်50ထဲမှနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အစ္စရေးဘက်ကပြောတာပါအစ္စရေးလေကြောင်းရန်ကကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာငန်နိုင်ခဲ့တယ်လို့လည်းပြောပါရယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံတကာကြက်ချီနေတဲ့လာကြန်နေအဖွဲ့ IFRC ကပြောပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီစနေညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖက်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါလေရှင်မနက်ဖြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
် This program has come to you from the Voice of America, Washington.